Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA American တန်ကနေ2019ခုနှစ်အောက်တိုဘာလ10ရက်ခြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ925 32 51နဲ့ line number 190ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်အောင်လင်းဦးပါဒီညနားဆီရမယ့်သတင်းတွေမှာတော့စီးရဲနိုင်ငံရှေ့မြောက်ပိုင်းမှာတူရကီစစ်တပ်ရဲ့စစ်ဆင်ရေးတံပတ်သက်လို့ကုလသမဂ္ဂလူညုံရေးကောင်စီမှဒီနေ့ဆွေးနွေးမှာဖြစ်ပါတယ်အမေရိကန်နဲ့နျူကလ িয়ার ရေးဆွေးနွေးမှုတွေရှေ့မတွန်းနိုင်ပဲဖြစ်နေကြမှာပဲမြောက်ကိုရီးယားကစစ်ရှေ့သီးခံနိုင်စွာရောပါနေတဲ့အကြောင်းသတိပေးပြောဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မဆုမျက်မှွန်နဲ့အတူကြီးညာပေးသွားမှာပါ
ဟုတ်ကဲ့ပါသတင်းတွေပြီးနောက်ဆင်ရမယ့်ထဲမှာတော့တိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာ2020ရွေးကောက်ပွဲကျင်းပနိုင်ပါမလားလို့ဒေသခံတွေကဆိုရင်မှုတွေရှိနေပါတယ်ဒါနဲ့ပတ်သက်ပြီ
းအကောလုံးတပြည်လုံးကကျွန်တော်လုပ်နေတာကိုအခုအကောလုံးရောက်လာပါပြီရောက်လာတဲ့ခါကျတော့ကျွန်တော်အစင်းကြားလေးလုပ်နေပါတယ်ကျွန်တော်ကတော့အားလုံးလုပ်ဖို့ပြင်ဆင်ရနေပါတယ်ခင်ဗျာဟုတ်ကဲ့
ပြည်တော်စုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးမြင့်နိုင်ပြောသွားတာဖြစ်ပါတယ်ဒီကြောင်းပြည်စုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်ချမ်းမြောက်ပိုင်းမှာတိုက်ပွဲတွေအတွင်းဒီထိခိုက်သေးဆုံးမှုတွေနဲ့ပတ်သက်ပြီးတော့အစိုးရအနေနဲ့တရားမျှတမှုရဖို့အလေးထားဆောင်ရွက်ဖို့တောင်းဆိုလိုက်တဲ့အကြောင်းတခါဒီဘောမျိုးနယ်နံတူမြို့ပေါ်မှာ Union Energy Company ကရေအားလျှပ်စစ်ထုတ်ယူဖို့ကိစ္စပေါ်မှာဒေသခံတွေကဘာကြောင့်ကန့်ကွက်နေတာပါလဲဒီအကြောင်းပြင်ပင်လယ်သမုဒ္ဒရာအတွင်းပူချိန်မြင့်တက်မှုကြောင့်ဟဝါယီကတနာကြောက်တန်းနေရောဘလူအန်ဒီရင်နဲ့ကြုံနေရလဲဆိုတာတွေကိုနားဆင်ရဖို့ရှိပါတယ်ဒီကြောင်းနေမတိုင်ခင်မှာတော့နောက်ဆုံးရသတင်းတွေကိုကိုအောင်လူဦးနဲ့မဆုမြတ်မလို့ကပြဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
စီးရဲနိုင်ငံရှေ့မြောက်ပိုင်းမှာတူရကီစစ်တပ်ရဲ့ထိုးစစ်နဲ့ပတ်သက်လို့ကုလသမဂ္ဂလူညုံရေးကောင်စီမှဒီကနေ့ဆွေးနွေးကြမှာဖြစ်ပါတယ်ထိုးစစ်ဆင်တက်ခတ်ခံရတဲ့ကတ်တပ်ဖွဲ့တွေကတော့လူမျိုးတွအောင်ရှင်းလင်းခံရမယ့်ဖြစ်ကနေကဲတင်မှုအကူအညီတောင်းခံထားတာပါတူရကီဆွေးရကအကြံပေးသမားတွေဖြစ်သတ်မှတ်ထားတဲ့ကတ်တပ်ဖွဲ့တွေပေါ်ချိန်ယူပြင်ဆင်ထားတဲ့စစ်ဆင်ရေးတွေကိုတော့မနေ့ကပဲတူရကီစစ်တပ်ကစတင်လိုက်တာဖြစ်ပါတယ်ဒါမှမဟုတ်အနောက်နိုင်ငံအများစုကတော့ကတ်တပ်ဖွဲ့တွေက IS ဆွေးရောက်တွေကိုချိန်မွှန်းရမှာအဓိကမဟာမိတ်ဖြစ်နေလက်ခံထားကြတာပါတူရကီစစ်တပ်ရဲ့စစ်ဆင်ရေးကိုတော့လေကြောင်းထိုးစစ်တွေနဲ့စတင်ခဲ့ပြီးနောက်ပိုင်းမှာချီလင်တပ်ဖွဲ့တွေဆီလုခဲ့ပါတယ်တူရကီကာဝေးဝန်ကြီးဌာနကတော့စစ်ဆင်ရေးကိုအောင်မြင်ဆက်လက်ဆင်နွှဲနေတဲ့အကြောင်းဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပေမဲ့အသေးစိတ်ကိုတော့မပြောပါဘူးတူရကီသမ္မတရေချစ်တိုင်ရဲ့အာရိုဝန်ကတော့အကြံပေးသမား109ယောက်ကိုတုတ်တင်နိုင်ငံကြောင်းကတ်တပ်ဖွဲ့တွေကိုရင်းညွှန်းပြီးဒီကနေ့ပဲပြောဆိုလိုက်ပါတယ်ကတ်တပ်ဖွဲ့ဦးဆောင်တဲ့စီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ကတော့တဲအာလဖ်ဒေသမှာတူရကီတပ်တွေရဲ့ထိုးစစ်တွေနဲ့ရင်ဆိုင်နေရတယ်လို့ RSA ဒေသတောင်ပိုင်းမှာတော့အစိုးရအုပ်စုကIS ဆွေးရအုပ်စုအဖွဲ့ကတခုနဲ့တိုက်ခိုက်နေရတယ်ဆိုပြီးပြောဆိုထားပါတယ်ကုလသမဂ္ဂလူညုံရေးကောင်စီဆွေးနွေးပွဲတွေမတိုင်ခင်မှာပဲတူရကီသမ္မတကြီးကလူညုံရေးကောင်စီကိုပြေးပို့တဲ့စာထဲမှာစစ်ဆင်ရေးတွေဟာအကြမ်းဖက်သမားတွေနဲ့ခိုအောင်ရနေရာတွေခြေကုပ်ယူထားတဲ့စခန်းတွေလက်နက်တွေမော်တော်ယာဉ်တွေနဲ့ပစ္စည်းကိရိယာတွေကိုသာပြစ်မှတ်ထားမှဖြစ်တဲ့အကြောင်းပြောဆိုထားတယ်လို့လည်း Reuters သတင်းကဖော်ပြထားပါတယ်
ဂျူလိုင်လတုန်းကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဖုန်းဆက်သွယ်စကားပြောမှုအတွင်းအကြက်ကင်တောင်းဆိုတာမျိုးမရှိခဲ့ဘူးလို့ယူကရိန်းသမ္မတဗလိုဒိုမီယာဇလန်စကီကဒီကနေ့ပြောကြားလိုက်ပါတယ်ယူကရိန်းကိုအမေရိကန်ကပေးမဲ့စည်ရေးထောက်ပံ့မှုဒေါ်လာသန်းရာချီကိုမပေးသေးဘဲစိုင်းထားတယ်ဆိုတာကိုသူတို့နှစ်ယောက်ဖုန်းပြောစဉ်ကမသိခဲ့ဘူးလို့သမ္မတဇလန်စကီကသတင်းတောက်တွေကိုပြောပါတယ်သူတို့နှစ်ယောက်ဖုန်းပြောစဉ်အတွင်းမှာသမ္မတထရမ့်ကဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့သူ့ရဲ့သားအပေါ်စုံစမ်းဖို့အတွက်ယူကရိန်းသမ္မတကိုတောင်းဆိုခဲ့မှုကြောင့်သမ္မတထရမ့်အပေါ်တရားစွဲဖို့အောက်လွှတ်တော်ဒီမိုကရက်အမတ်တွေကစုံစမ်းနေကြတာပါဒီမိုကရက်ပါတီသမ္မတလောင်းဖြစ်လာနိုင်ခြေရှိတဲ့ဂျိုးဘိုင်ဒန်အပေါ်ယူကရိန်းအစိုးရကစုံစမ်းဖို့ဖိအားပေးတဲ့အနေနဲ့သမ္မတထရမ့်ကစစ်ရေးအကူအညီတွေကိုမပေးသေးဘဲဆိုင်းထားခဲ့တာလို့ဒီမိုကရက်အမတ်တွေကသမ္မတထရမ့်ကိုဆွဆွဲနေပါတယ်။သမ္မတကတော့ယူကရိန်းမှာအာဂတိလိုက်စားမှုတိုက်ဖျက်ရေးလုပ်အောင်တွန်းအားပေးတဲ့အနေနဲ့လုပ်တာလို့ပြောပါတယ်။အမေရိကန်သမ္မတနဲ့ဆက်သွယ်ရတဲ့အဓိကအကြောင်းကသူတို့နှစ်ယောက်တွဲဆုံနိုင်ရေးစီစဉ်ဖို့နဲ့ယူကရိန်းဟာခြားစားနေတဲ့နိုင်ငံတစ်ခုလို့သမ္မတထရမ့်ပြောနေတာတွေရပ်ပြီးတော့အမြင်ပြောင်းသွားစေဖို့ရည်ရွယ်တယ်လို့သမ္မတဇလန်စကီကဆိုပါတယ်။သူနဲ့သမ္မတထရမ့်တွဲဆုံရေးအတွက်အမေရိကန်ဘက်ကတစုံတရာကန့်သက်ချက်ထားတာမျိုးမရှိဘူးလို့လည်းယူကရိန်းသမ္မတကသတင်းတောက်တွေကိုဒီကနေ့ပြောကြားခဲ့ပါတယ်ရှင်။
အမေရိကန်ရဲ့နျူကလ িয়ার ရေးဆွေးနွေးမှုတွေရှင်းမထုံးနိုင်မဲ့ဖြစ်နေချိန်မှာပဲမြောက်ကိုရီးယားကစစ်ရှေ့ထိခိုက်နိုင်စွမ်းရောပါလာနေပြီးနောက်ထပ်ဖိအားတွေတိုးမြင့်သွားမဲ့အကြောင်းသတိပေးပြောဆိုလိုက်ပါတယ်။မကြာခင်ကမြောက်ကိုရီးယားရဲ့မစ်ဆိုင်းတုံးစမ်းသပ်ပစ်လုံမှုတွေကိုပြစ်တင်ရှုတ်ချခဲ့တဲ့ကုလသမဂ္ဂလူညွန်ရေးကောင်စီရဲ့ဒီသတင်းပတ်သက်ဆွေးနွေးမှုကိုအမေရိကန်ကစီစဉ်တာလို့လည်းကိုရီးယားပေါ်သတင်းအေဂျင်စီကဖော်ပြခဲ့တဲ့ကြေညာချက်မှာဆွဆွဲထားတာပါ။လူညွန်ကောင်စီစီးပွားရပြင်းထန်တဲ့ရန်လိုတဲ့လုပ်ရဖြစ်တဲ့အကြောင်းလဲမြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကကြီးညာချက်ထဲမှာပြောဆိုထားပါတယ် ပြီးခဲ့တဲ့သတင်းပတ်တဲ့နျူကလ িয়ার ရေးအလုပ်အဖွဲ့အစည်းအစည်းအဝေးအတွင်းမှာရှင်းပြနိုင်မယ့်ဖြစ်နေတဲ့အခြေအနေတွေကိုကြော်လွန်နိုင်မယ့်အစီအစဉ်သစ်တွေကိုအမေရိကန်ဘက်ကမတင်ပြနိုင်ခဲ့ဘူးဆိုပြီးမြက်ကိုရီးယားကဆွေးနွေးပွဲကနေရုတ်တရက်ထွက်ခွာသွားခဲ့တာလည်းဖြစ်ပါတယ်
2019ခုနှစ်အတွက်စာပေဆရာနိုဘယ်ဆုကိုဩစတြေးလျနိုင်ငံကဆရာဆရာပီတာဟန်ကဲနဲ့2018ခုနှစ်အတွက်စာပေဆရာနိုဘယ်ဆုကိုပိုလန်နိုင်ငံကဆရာဆရာမအိုဂါတိုကာချုက်တို့ကိုဆုပေးဖို့ရွေးချယ်လိုက်ပါတယ်။2018ခုနှစ်ကနိုင်ငံတကာမန်ဘုတ်ကဆုရရှိခဲ့တဲ့ဆရာဆရာမအိုဂါတိုကာချုက်ရဲ့ flight ဆိုတဲ့ဝတ္ထုဟာဆွဲဆောင်ချမ်းမှာအဓိပ္ပာယ်ဖွင့်ထားတဲ့ကျင်နာမှုကိုကိုစားပြုသလိုအတားအဆီးအကာရံတွေကိုကျော်ဖြတ်ပြီးစိတ်ကူးနဲ့ဘဝတုပ်တရုတ်ဖို့တပွဲပေါ်ညွှန်းခဲ့တဲ့အတွက်နိုဘယ်ဆုပေးဖို့ဆုံးဖြတ်ခဲ့တယ်လို့ Swedish Academy ကပြောပါတယ်။ဆရာဆရာပီတာဟန်ကဲကတော့လူသားတို့အတွက်အတွေ့အကြုံကိုအသေးစိတ်ရောအစွန်ဖျားလေးပါမကျန်စူးစမ်းခဲ့ပြီးတော့စစ်မှန်တဲ့ဘာသာဗေဒနဲ့ပေါ်ကျူးလွှမ်းမိုးတက်ရအောင်ဆောင်ရွက်ခဲ့မှုအတွက်ဆုပေးခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့2018ခုနှစ်ကစာပေဆရာဆုရွေးချယ်ရေးအဖွဲ့မှလိမ်ပိုင်းဆရာအရှုပ်တော်ပုံတွေရှိခဲ့တာကြောင့်ဆုမပေးဖြစ်ခဲ့တဲ့အတွက်ဒီနှစ်မှာ2018ခုနှစ်အတွက်ရော2019ခုနှစ်အတွက်ပါဆုနှစ်ဆုကိုပေးတာပါစကားတင်၈ယောက်ကနေ၂ယောက်ကိုရွေးချယ်ခဲ့တယ်လို့ Swedish Academy ရဲ့ Nobel Committee ဥက္ကဋ္ဌ Anders Olsson ကပြောပါတယ်ဆွီဒင်နိုင်ငံ Stockholm မြို့မှာဒီဇင်ဘာ10ရက်ကျရင်ကျင်းပမယ့်ဆုပေးပွဲအခမ်းအနားမှာစာပေဆရာ Nobel ဆုရှင်၂ယောက်အနေနဲ့ဒေါ်လာ9,200,000လောက်နဲ့ညီမျှတဲ့ဆုရရကြမယ်အပြင်ရွှေတစိမ့်နဲ့ဒီပလိုမာဆုလက်မှတ်တွေကိုလည်းရရှိကြမှာဖြစ်ပါတယ်။နှစ်ဖန်တောက်ကြနေကြရင်တော့2019ခုနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုကိုကြေညာမှာဖြစ်ပါတယ်ရှင
်။ VOA American နဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ925 kHz 11695ไทโรมิเตอร์32กิโลเฮิรตซ์9300ครับไทโรมิเตอร์57กิโลเฮิรตซ์585รอบဖြင့်စနစ်တင်းတွေမှာไทโรมิเตอร์190กิโลเฮิรตซ์5905ကနေပြောထုတ်နေပြီပါတယ်ရှင
်ဒီအမေရိကန်သံမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးဆိုင်ရာဆွေးနွေးမှုတွေဒီကနေ့ဝါရှင်တန်မှာပြန်လည်ဆက်တင်မှာဖြစ်ပါတယ်နိုင်ငံကြားကုန်သွယ်ရေးဆိုင်ရာညှိနှိုင်းမှုတွေဆက်လက်ဆွေးနွေးဖို့အမေရိကန်ကုန်သွယ်ရေးဌာနကိုယ်စားရောဘတ်လက်တစ္စာဗန်နိုင်းဝန်ကြီးစတီဖန်မန်နူချင်တို့ဟာတရုတ်ဒုတိယဝန်ကြီးချုပ်လီဝဲဦးဆောင်နဲ့ကိုယ်စားအဖွဲ့ကိုကြိုဆိုမှာဖြစ်တဲ့အကြောင်းနဲ့အင်ဂျီရိုရဲ့ကြေညာချက်မှာဖော်ပြထားတာပါလွန်ခဲ့တဲ့သတင်းပတ်တွေအတွင်းလက်ထောက်အဆင့်ဆွေးနွေးမှုတွေပေါ်အခြေခံပြီးဆက်လက်ညှိနှိုင်းတော့မှာဖြစ်တဲ့အကြောင်းလည်းပြောဆိုထားပါတယ်ဆွေးနွေးမှုတွေမှာနည်းပညာလွှတ်ပြောင်းမှုညာနာဥစ္စာပစ္စည်းပိုင်ဆိုင်ခွင့်ဝန်ဆောင်မှုသွင်းကုန်ကွင်ခွင့်လွှတ်ခွင့်စိုက်ပျိုးရေးနဲ့တရားဥပဒေစိုးမိုးကိစ္စတွေလည်းပါဝင်ပါပါကဘာစီဝိုင်းအင်အားကြီးနိုင်ငံကြားကုန်သွယ်ဆိုင်ရာအငင်းပွားမှုတွေနဲ့ပတ်သက်လို့ပြီးခဲ့တဲ့ဇူလိုင်လတဲ့ဆွေးနွေးခဲ့မှုတွေမှာထူးထူးခြားခြားသဘောတူညီချက်မျိုးတော့မရရှိခဲ့ကြပါဘူး
။ဟောင်ကောင်ဆန္ဒပြသူတွေကြားချက်ချက်ပြက်ပြက်သုံးနေကြတဲ့လမ်းညွှန် Mobile App တစ်ခုကို Apple App Store ကနေဖယ်ရှားလိုက်ပါတယ်။ဆန္ဒပြပွဲတွေဘယ်မှာရှိနေတယ်၊ရဲလုံခြုံရေးတွေဘယ်နားမှာရှိနေတယ်၊ဘယ်နားမှာလမ်းတွေပိတ်နေတယ်ဆိုတာကိုသုံးစွဲသူတွေကြားအချိန်နဲ့တပြေးညီအသိပေးပြသတဲ့ hkmap.live App တွေကိုရယူဒေါင်းလုဒ်လုပ်နိုင်တဲ့ App Store ကနေ Apple Company ကဖယ်ရှားလိုက်တာပါဒီ App ကိုသုံးပြီးအကြမ်းဖက်တဲ့ဆန္ဒပြသူတွေအနေနဲ့ရဲတွေဘယ်မှာရှိနေလဲဆိုတာသိရှိပြီးခြုံခိုတိုက်ခိုက်နေတဲ့အတွက်ဒီ App ကို Apple App Store ကနေရယူခွင့်ပေးတာဟာအမျှော်မြင်နေပြီးတော့မစင်ကျင်တဲ့လုပ်ရဖြစ်တယ်လို့တရုတ်အစိုးရပိုင်သတင်းမီဒီယာတွေမှာပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါတယ်အဲ့လိုဝေဖန်ခဲ့ပြီးနောက်တည့်မှာပဲ Apple ကခုလိုဖယ်ရှားလိုက်တာဖြစ်ပါတယ်hkmap.live ကို Apple ကသူ့ရဲ့ App Store မှာမူလကတင်ခွင့်မပြုခဲ့ပဲတင်ခွင့်ပြုပြီးသတင်းတပတ်တောင်မပြည့်ခင်မှာဖယ်ရှားလိုက်တာပါဒီ App ကြောင့်ဟောင်ကောင်ဒေသခံတွေတရားဥပဒေစိုးမိုးရေးဆောင်ရွက်နေသူတွေကိုအန္တရာယ်ဖြစ်စေတာကြောင့်ဖယ်ရှားလိုက်တာလို့ Apple Company ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်ဒါပေမဲ့အဲ့ဒီ App ကိုဖန်တီးသူတွေကတော့တရုတ်ပြည်မှာကြီးအစိုးရရဲ့ဆွဆွဲချက်တွေကိုပယ်ချပြီးတော့သူတို့ App ဟာရာဇဝတ်မှုမြောက်တဲ့လုပ်ရက်တွေကိုလှုံ့ဆော်ဖို့ဘယ်တော့မှတိုက်တွန်းအားပေးခဲ့ခြင်းမရှိဘူးလို့တုံ့ပြန်ပါတယ်အသုံးပြုသူတွေနဲ့အများပြည်သူစီကစုဆောင်ရရှိတဲ့အချိန်နဲ့တပြေးညီသတင်းတွေအချက်အလက်တွေကိုစူးစီးဖော်ပြပေးနေတဲ့ app တာဖြစ်တယ်လို့ပြောကြခဲ့ပါတယ်ရှင်
။အင်ဒိုနီးရှားလူညိုရေးဆိုင်ရာဝန်ကြီးကိုဒီကနေ့ဓာတ်နဲ့ထိုးတက်ခဲ့သူနှစ်ယောက်ဟာ IS Island အစိုးရဖွဲ့နဲ့ဆက်နွယ်တဲ့အုပ်စုတစ်ခုကဖြစ်တဲ့အကြောင်းထောက်လှမ်းရေးအကြီးအကဲကပြောလိုက်ပါတယ်။တက်ခဲ့သူနှစ်ယောက်ဟာ JAD အကြမ်းဖက်ဖွဲ့ဝင်တွေဖြစ်အတည်ပြုနိုင်တဲ့အကြောင်းထောက်လှမ်းရေးဌာနအကြီးအကဲကနေဂျကာတာမြို့တော်မှာသတင်းတောက်တွေကိုပြောလိုက်တာပါ။ဂျာဗာချွမ်မော်ကပဒံကလန်အရက်မှာရှိတဲ့တက်ဆူချောင်းဝင်းပြင်ဘက်မှာကားကထွက်လာချင်းတက်ခက်ခံခဲ့ရတဲ့လွန်ကျွေးဝင်းကြီးဝရန်တိုကတော့ဝမ်ပိုက်မှာဓာတ်ဒဏ်ရာနှစ်ချက်ရခဲ့ပြီးနောက်သုံးဦးကလည်းထိခိုက်ဒဏ်ရာတွေရခဲ့ပါတယ်လူညွှန်းဆိုင်ဝန်ကြီးဝရန်တိုကတော့ဂျကာတာမြို့တော်ကစီးရုံကိုလေကြောင်းကနေပို့ဆောင်ခဲ့ပါတယ်
။ပ Pacific သမုဒ္ဒရာထဲမှာဖြစ်ပေါ်နေတဲ့ Super Typhoon မုန်တိုင်းကြီး Hagibis ဟာဂျပန်နိုင်ငံကိုစနေနေ့မှာဝင်ရောက်တိုက်ခတ်မယ်လို့ခန့်မှန်းထားတာကြောင့်ပြင်ဆင်မှုတွေလုပ်နေကြပါတယ်။ဂျပန်ဘက်ကိုရွေ့ရှားသွားလာနေတဲ့ Super မုန်တိုင်းကြီးဟာဂျပန်နိုင်ငံအရှေ့ပိုင်းကမ်းရိုးတန်းဘက်ကိုစနေနေ့ညနေပိုင်းမှာဝင်ရောက်မယ်လို့မိုးလေဝသပညာရှင်တွေကပြောပါတယ်။မုန်တိုင်းကြောင့်အမြင့်ဆုံးလေတိုက်နှုန်းတစ်နာရီကို280ကီလိုမီတာလောက်ရှိမယ်လို့ဂျပန်မိုးလေဝသဌာနကခန့်မှန်းထားပါတယ်။ Pacific ကမ်းရိုးတန်းဒေသနဲ့ထိစပ်နေတဲ့ဂျပန်မြို့တွေမှာတောက်စာနေတွေကစပြီးမိုးတိထန်စွာရွာနိုင်ပြီးနှိုင်းကြီးမှုဒီရေမြင့်တက်မှုတွေကြောင့်ရေကြီးနိုင်တယ်လို့ဂျပန်မိုးလေဝသဌာနကပြောထားပါတယ်။ Hagibis Super မုန်တိုင်းကြောင့်စနေနေ့ကျရင် Yokohama နဲ့ Toyota မြို့တွေမှာကျင်းပမဲ့ Rugby ကမ္ဘာဖလားပွဲစဉ်တစ်ခုကိုဖြတ်ထားရပါတယ်။ Suzuka မြို့မှာကျင်းပမဲ့ Formula 1 Motor ကအမြန်မောင်းပြိုင်ပွဲကိုလည်းဖြတ်ကောင်းဖြတ်ရနိုင်ပါတယ်။ Tokyo မြို့တော်မှာရှိတဲ့ Hyundai နဲ့ Narita နိုင်ငံတကာလေဆိပ်တွေကနေဖြီးတွင်းပြန်တန်းပြေးဆွဲနေတဲ့လေယာဉ်ခီးစဉ်အားလုံးစနေမှာရနားထားမယ်လို့ Japan ANA လေကြောင်းပိုင်းကအတည်ပြုထားပါတယ်ရှင်။
Direct from Washington, the voice of America, VOA. Now, so now the Dinego, Kuang Lunem, Masumia Mono China, Pizza, Pipare, Kua Sabido, Drin, Samarigo, Drin, Sapido, Mama, Yezono, Yakaminem, Yopanga, Yuka, Bajama, Nanji, Shimshi, Sredrine, Sajamare, Diberi, Kasa, Bian Pilare, Yakaminem, Yopan, Munet, Chuma, Lame, Tru, Yuka, Bajampa, Nam. ပါမလားဆိုတဲ့အပေါ်ရခိုင်နိုင်ငံရေးဖွဲ့စည်းတွေနဲ့ဒေသခံတွေကစိုးရိမ်နေပါတယ်။ရွေးကောက်ပွဲကော်မရှင်ကတော့မဲဆင်းပြုစုဖို့အခြေခံလူရည်စည်ရင်ကောက်ယူတာတွေတိုင်းနိုင်ငံလုံးမှာလုပ်ပြီးသွားသလိုရခိုင်ဒေသမှာလည်းရွေးကောက်ပွဲတစ်ပြိုင်နက်တည်းကျင်းပနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ်။ဒီအကြောင်းအပြည့်စုံကိုတော့ VOA သတင်းတောက်မဆူဆူကမေးမြန်းပေးပို့ထားပါတယ်ခင်ဗျာ။
မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေတို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နေရက်ဆွန့်ခွာရသူတွေများလာတာနဲ့အမျှအဒီဖြစ်စဉ်တွေကြောင့်အရက်သားပြည်သူတွေထိခိုက်ဒေဆုံးမှုတွေကလည်းမြင့်တက်လို့နေပါတယ်။ဒီလိုစစ်ရေးပြစ်ပခတွေဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာလာမယ့်2020ရွေးကောက်ပွဲအတွက်တချို့မြို့နယ်တွေမှာမကျင်းပနိုင်ပါကိုဒေသခံတွေကစိုးရိမ်နေကြပါတယ်။နေမင်းအနေထားကြောင့်ရွေးကောက်ပွဲကျင်းပဖို့ခြံလက်ခံရတဲ့နေရာတွေရှိနေရင်ပြည်သူတွေရဲ့လိုအပ်ချက်တွေကိုလွှတ်တော်တွေမှာတောင်းဆိုပေးမဲ့ကိုယ်စားလှယ်တွေကိုဆုံးရှုံးရမှာဖြစ်တာကြောင့်နိုင်ငံတော်အစိုးရကဆောင်ရွက်ပေးဖို့လိုတယ်လို့ ANP ပါတီဥက္ကဋ္ဌဦးတာထွန်းလှကအခုလိုပြောပါတယ်
။ဒီရွေးကောက်ပွဲမလုံနိုင်ဘူးဆိုရွေးကောက်ပွဲမင်းဆန္ဒနဲ့တကူအဲ့လိုခြံလက်ထားခဲ့မယ်ဆိုရင်မင်းဆန္ဒချင်းပြည်သူတွေအကျိုးတွေကိုထိခိုက်မှုပိုပြီးရှိနိုင်တယ်။အဲဒါကြောင့်ကျွန်တော်တို့ဒီနယ်ကောက်ရှင်ရွေးကောက်ပွဲဖြစ်နိုင်အောင်ဖြစ်နိုင်တဲ့နေ့လည်တွေကိုရှာကြည့်ပြီးဒီနိုင်ငံတော်အစိုးရအနေနဲ့ပြင်ဆင်ဆောင်ဖို့လိုလို့ညီနေ
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့တနိုင်ငံလုံးအတိုင်းအတာနဲ့ရွေးကောက်ပွဲကျင်းပနိုင်ဖို့ဆောင်ရွက်နေတယ်လို့ကော်မရှင်အဖွဲ့ဝင်ဦးမြင့်နိုင်ကပြောပါတယ်
။အကောလုံးတပြည်လုံးကကျွန်တော်လုပ်နေတာကိုအခုအကောလုံးရောက်လာပါပြီရောက်လာတဲ့ခါကျတော့ကျွန်တော်အဲစဉ်းစားလေးလုပ်နေပါတယ်ကျွန်တော်ကတော့အားလုံးလုပ်ဖို့ပြင်ဆင်ရနေပါတယ်ခင်ဗျဟုတ်ကဲ့
2015ရွေးကောက်ပွဲတုန်းကအခုအာဏာရနေတဲ့ NLD ပါတီကိုရခိုင်ပြည်နယ်မှာမဲအပြတ်အသတ်နဲ့နိုင်ခဲ့တဲ့ရခိုင်အမျိုးသားပါတီ ANP ကရခိုင်ပြည်နယ်ရဲ့လက်ရှိအခြေအနေအရတိုက်ပွဲတွေမပြေဆုံးသေးဘဲပြည်သူတွေကလည်းဆစ်ဆောင်နေရတာကြောင့်2020ရွေးကောက်ပွဲအတွက်ကြိုတင်ပြင်ဆင်ဖို့အခက်အခဲရှိနေတယ်လို့ဆိုပါတယ်။ပြီးခဲ့တဲ့2015ရွေးကောက်ပွဲတုန်းကနိုင်ငံရေးအခြေအနေကြောင့်ရွေးကောက်ပွဲမကျင်းပနိုင်ခဲ့တဲ့မြို့နယ်ခုနှစ်ခုနဲ့ကျေးရွာပေါင်း400ကျော်ရှိခဲ့ပါတယ်။ရခိုင်ပြည်နယ်မှာတော့နှစ်အဆက်ဆက်ရွေးကောက်ပွဲကျင်းပလာနိုင်တာကြောင့်လာမယ့်2020မှာလည်းနေရာမလက်ကျင်းပနိုင်ရေးအတွက် ANP ပါတီကတော့မျှော်မှန်းထားပါတယ်
။မြန်မာနိုင်ငံလွတ်လွတ်ရပ်ရပ်တွေကရွေးကောက်ပွဲဖြစ်တယ်မှာရခိုင်ပြည်နယ်မှာရွေးကောက်ပွဲကျင်းပလို့မရနိုင်ခဲ့တဲ့အချိန်မရှိဘူး။ဒါလည်းပဲအခုရခိုင်ပြည်နယ်မှာတော့ကျွန်တော်တို့သုံးပြရသည်ဒီတွင်ရှိနေတဲ့တပင်းရွေးကောက်ပွဲကျင်းပရဲ့နေရာမှာအဲ့လိုမေးဆန္ဒနေမြင်ပြီးခြံထားခဲ့မဲ့အချိန်မျိုးကိုမရောက်စေချင်ဘူး။
ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ကလာမယ့်ရွေးကောက်ပွဲအတွက်နိုင်ငံတွင်းစစ်ရေးတင်းမာနေဆဲဖြစ်တဲ့ရှမ်းပြည်နယ်မြောက်ပိုင်းနဲ့ရခိုင်မြောက်ပိုင်းဒေသတွေအတွက်နယ်မြေလုံခြုံရေးအခြေအနေတွေကြောင့်ပြည်သူတွေရဲ့မဲပေးပိုင်ခွင့်အပေါ်စိုးရိမ်မှုတွေရှိလိုနေပါတယ်။ရွေးကောက်ပွဲကော်မရှင်အနေနဲ့ဒီဖြစ်စဉ်တွေအပေါ်တိကျဆောင်ရွက်စီစဉ်တယ်လို့ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့အမှုဆောင်ဒါရိုက်တာဆိုင်းရဲကျော်စွာမြင့်ကပြောပါတယ်။
အဓိကတော့ဗျာအခုကျွန်တော်တို့ကြားနေတာကြီးလုံခြုံရေးနဲ့ပတ်သက်လို့ဘယ်မဲဆန္ဒနေမယ်ရုပ်ကောက်ပွဲကျင်းပလို့ရမယ်မရဘူးဆိုတာမျိုးပဲနောက်တစ်ခုရုပ်ကောက်ပွဲတွေကိုရှေ့မယ်နောက်တိုးမယ်အဲ့ဒါမျိုးကောလာဟလလိုက်တဲ့ထွက်နေမျိုးရှိတယ်ဆိုတော့အဲ့ဒါမျိုးကတော့ရုပ်ကောက်ပွဲအကျိုးကာလမှာဖြစ်လျက်ဖြစ်တတ်ရှိတဲ့ကိစ္စပဲဒါပေမဲ့လည်းအဲ့ဒါကကျွန်တော်ရုပ်ကောက်ပွဲအကျိုးကာလမတည်ငြိမ်မှုဖြစ်လျက်ဖြစ်တတ်ရှိတဲ့အရေးကြီးတဲ့အကြောင်းတွေတခုပဲဆိုတော့ကော်မရှင်နေနဲ့ကောလာဟလတွေဒီဟာတွေကိုဒီတိုင်းရေးမကြည့်လို့ပြစ်ထားမယ်အစားဒါတွေကိုကျွန်တော်ဖြေရှင်းစေချင်တယ်
ပြည်ကတဲ့2015ရွေးကောက်ပွဲတုန်းကအာဏာရလာတဲ့ NLD အစိုးရအနေနဲ့အခုလာမယ့်2020ရွေးကောက်ပွဲမှာတော့တိုင်းရင်းသားပါတီတွေနဲ့ပြိုင်ဆိုင်မှုအနေအထားကတော့ပြင်းထန်လာနိုင်တယ်လို့နိုင်ငံရေးအသိုင်းအဝန်းကလည်းသုံးသပ်နေကြပါတယ်။နိုင်ငံ ိုင်ငံရေးစီရေးပြိပခဖြစ်နေချင်းပြည်သူတွေရဲ့အခွင့်အရေးဖြစ်တဲ့လွတ်လပ်စွာဆန္ဒပေးနိုင်ဖို့ဟာနေရာတိုင်းမှာရွေးကောက်ပွဲချင်းမှနိုင်မှဖြစ်တာကြောင့်အစိုးရတာဝန်ရှိသူတွေအနေနဲ့ဒီကိစ္စကိုတည်ကြအောင်လှုပ်ဆောင်တင်ကြောင်းတိုင်းရင်းသားပါတီတွေကပြောဆိုထားကြပါတယ်ရှင
်။မဆုစုပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့ရှမ်းမြောက်ပိုင်းကတိုက်ပွဲနဲ့ဆိုင်တဲ့သတင်းကိုပြောပြကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းကစီရေးပြိပခတွေကြားအရသာထိခိုက်သေးဆုံးမှုတွေပိုများလာသလိုလက်နက်ကြီးကြီးကြလို့အိမ်ပျက်စီးဆုံးရှုံးနေရတဲ့အပေါ်မှာပြောင်းစုဆိုရပြည်နယ်ဆိုရဘက်ကနဲ့နာသူတွေအတွက်ပြန်လည်ထူထောင်ရေးနဲ့တရားမျှတမှုတွေရဖို့လေးထားဆောင်ရွက်ပေးတင်တယ်လို့ပြည်နယ်လွတ်တော်ကိုယ်စားလှယ်နဲ့အခွင့်အရေးလှုပ်ရှားသူတွေကတောင်းဆိုပါရယ်မနေ့ကဖြစ်ခဲ့တဲ့တိန်းနီတိုက်ပွဲအတွင်းမှာလည်းအရသာ9ဦးထက်မနည်းဒဏ်ရာပြင်းထန်ရခဲ့သလိုမျိုးရဲအထိလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တဲ့အပေါ်မှာတအားအမျိုးသမီးအဖွဲ့ဘက်ကရှုတ်ချပြီးတော့တိုက်ပွဲတွေအမြန်ဆုံးရပ်ပေးဖို့ကိုတောင်းဆိုလိုက်ပါရယ်မဆုမွန်ကစူးစီးတင်ပြထားပါရယ်ခင်ဗျာ
စီပရိပခတွေပြင်းထန်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာဒီရက်ပိုင်းမှာတော့ရှမ်းပြည်နယ်တိန်ဒီဘက်မှာ TLL တောင်းပလောင်တပ်ဖွဲ့နဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေပြင်းထန်နေပြီးတော့လက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တိုက်ခိုက်နေကြတဲ့အတွက်စစ်တပ်ဘက်ကအကြဆုံးရှိသလိုအရက်သားအနည်းဆုံး9ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒဏ်ရာပြင်းထန်ရခဲ့တဲ့အမျိုးသမီးအများစုပါဝင်တဲ့အရက်သားတွေကိုအခုချိန်ထိတော့တိန်ဒီစေယုံနယ်လာရှိုးစေယုံနယ်မှာဆေးကုသမှုခံယူနေကြရတယ်လို့တအောင်းအမျိုးသမီးဖွဲ့စည်းကပြောပါတယ်။အခုလိုမျိုးအရက်သားထိခိုက်ဒဏ်ရာရမှုတွေအပေါ်နစ်နာမှုတွေအတွက်တရားမျှတမှုရစေခြင်းတို့တိုက်ပွဲတွေလည်းအမြန်ဆုံးရပ်တန့်စေခြင်းပါတယ်လို့တောင်မျိုးသမီးအဖွဲ့အစည်းပြောခွင့်ရလွေးချင်းစင်္ဂါက VOA မြန်မာပိုင်းကိုပြောပါတယ
်။အာလောလောဆယ်တော့ဒီဟုတ်တယ်ဒဏ်ရာရတာကတော့ခဏဦးလာရှိုးစေယုံမှာပြေလာကူတာနှစ်ဦးရှိတယ်ဒဏ်ရာနည်းနည်းကျင်းတယ်ဒီမြောက်ကနောက်ကျန်တဲ့တယောက်ကျတော့တိမ်ကြီးစေယုံမှာပဲစေကူတယ်။အာကျမတို့တောင်မျိုးသမီးဖွဲ့စည်းအနေနဲ့ဘယ်လိုမျိုးညီနေဆိုတော့ဒီလူမျိုးအယတာလူထုတွေထိခိုက်တာတော့ကျမတို့အနေနဲ့တော့ကန့်ကွက်တော့ဗောနော်အလိုလဆိုတော့တိုက်ပွဲတိုင်းမှာကနောက်ဆုံးပြန်ထိခိုက်နေတာကအယတာပြည်သူလူထုတွေပဲထိခိုက်တာတွေများနေတယ်ဒီလိုမျိုးဖြစ်နေတဲ့အပေါ်မှာကျမတို့အနေနဲ့မလိုလားဘူးအကြောင်းမလို့ဒီလိုမျိုးတိုက်ခတ်မှုတို့တိုက်ခတ်မှုတိုက်ပွဲတွေကိုအမြန်ဆုံးတော့ရပ်တန့်စီခြင်းတယ်
တိုက်ပွဲတွေအပြင်းထန်ဖြစ်နေစေရှမ်းမြောက်ပိုင်းဘက်ကစီးတင်မာမှုတွေကြောင့်အထူးသဖြင့်အရက်သားထိခိုက်သေးဆုံးနေတာမှုတွေရှိလို့လက်နက်ကင်တန်တစ်ဖက်စလုံးကအရက်သားတွေကိုမထိခိုက်အောင်အထူးသတိထားရှောင်ကျဉ်ကြဖို့နဲ့အရက်သားတွေပေါ်မှာထိခိုက်ဒဏ်ရာရမှုတွေကိုအလေးနက်ထားပြန်လည်ဆောင်ရွက်ပေးဖို့လွှတ်တော်တွေမှလည်းလွှတ်တော်ကိုယ်စားလှယ်တွေဘက်ကတောင်းဆိုခဲ့ကြတယ်လို့ရှမ်းပြည်နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဆိုင်ထွန်းဝင်းကလည်းပြောပါတယ
်။နှစ်ဖက်စစ်ပွဲပေါ့နော်အဓိကနှစ်ဖက်စစ်ပွဲဖြစ်နေတဲ့ကိစ္စမှာဆိုလို့ရှိရင်နှစ်ဖက်မှာတာဝန်ရှိတဲ့အတွက်ကြောင့်နှစ်ဖက်စလုံးကနေပြီးတော့ပြည်သူတွေရှိရများနေအဓိကရှောင်ရှားပြီးတော့တိုက်ပူဟာပို့ပြီးတော့ဆင်ပြေမှာပေါ့ပြီးတော့ဟိုသူရပိုင်းကနေပြန်ပြီးတော့ထောက်ပံ့ပေါ့အဲ့ကောင်ကလည်းရမုံငွေတစ်ခုကြီးတန်းထားပြီးတော့လှုပ်ဆောင်တင်တယ်လို့မြင်တာပေါ့နော်အခုမှဟိုဟာပေါ့နော်ပြီးခဲ့တဲ့တပတ်ကဆိုလို့ရှိရင်ဒါတိမ်ကြီးကလွတ်တော်ကိုယ်စားလှယ်ဒေါ်နန်းစင်ထားကြီးဆိုလို့ရှိရင်ပြည်သူဆုံးရှုံးသွားတဲ့ဒီလူလူထုရဲ့ပစ္စည်းတွေကိုအစိုးရကနေပြီးတော့ပြန်လဲပြီးတော့မျက်နှာကြည့်အနေနဲ့ပြန်လဲပြီးအဖို့အတွက်လွတ်တော်မှာမေးခွန်းမေးတယ်ဟိုအစိုးရအနေနဲ့ဒီအဲ့အစီအစဉ်မရှိဘူးဆိုတာတွေ့ထားရတာပေါ့နော်ဟိုပြန်ကြားရတယ်ဆိုတော့ကအဓိကကတော့ဘယ်လိုပဲဖြစ်ဖြစ်ပါနှစ်နာရုံးရှုံးတဲ့ဟိုပြည်သူလူထုကိုတော့ပြန်လဲပုံပြီးတင့်တယ်လို့ကျွန်တော်တော့မြင်ပါတယ်
တိုင်းရင်းဒေသတွေကစေပရိပခတွေအတွေ့အသက်လူပြေးနေရတဲ့စစ်ဘေးဆစ်ဆောင်ပြည်သူတွေမှာစားနပ်ရိက္ခာအခြေခံဆေးဝါးနဲ့တောက်သုံးရည်စားတဲ့အခက်အခဲတွေနဲ့ကြုံရသလိုလက်နက်ကြီးကြီးမှန်ထားလိုမျိုးမိုင်းဘုံထိတာလိုမျိုးစစ်လက်နက်တွေကြောင့်ထိခိုက်ဒဏ်ရာရမှုတွေကိုကလေးငယ်တွေနဲ့အမျိုးသမီးအများစုကခါးစည်းခံနေရတဲ့အဖြစ်မျိုးတွေမဖြစ်စေချင်တော့ပါဘူးလို့လည်းတအောင်မျိုးသမီးအဖွဲ့ကလွေးချစ်စင်္ဂါကပြောပါတယ်
တိုက်ပွဲဖြစ်တာပဲဖြစ်ဖြစ်ဒီလိုမျိုးတိုက်ပွဲမဟုတ်ဒီတိုင်းအောင်တခြားပစ်ခါကြအကြံဖတ်မှုတွေကြားမှာရှင်လဲမျိုးသမီးတွေကမကြာခဏဆိုသလိုခံနေရတဲ့အပိုင်းတွေတော့အများကြီးရှိရဲ့ဒီအပေါ်မှာကသူတို့ကဖြစ်နိုင်တော့ဒီလူထုသွားလာတဲ့အပေါ်အနေအရာတို့များနေထိုင်တဲ့နေရာတွေကိုတောင်းဆိုခြင်းနဲ့မျိုးတိုက်ပွဲဖြစ်ခါဖြစ်တဲ့မျိုးတွေဖြစ်စေခြင်းမျိုးမျိုးအထူးသဖြင့်မျိုးထဲပဲရှိရှိရထဲမှာပဲရှိရှိတိုက်ပွဲဖြစ်တဲ့မျိုးတွေကိုဆောင်ပြချင်တာပေါ့
စစ်ဘေးရှောင်နေပို့တိုးလာနေတယ်လို့နေရက်တွေကိုအရေးစုံပြီးပြန်နေသူတချို့လည်းရှိနေသေးဒေသတွင်းမတည်ငြိမ်မှုတွေနဲ့တိုက်ပွဲတွေဖြစ်နေတဲ့ရှမ်းမြောက်ပိုင်းဘက်မှာတော့ NCA အပြည့်ရဲ့လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့ရော NCA အပြည့်ရဲ့မထိုးထားရသေးတဲ့အဖွဲ့တွေကြားမှာပါခိုင်မာတဲ့ငြိမ်းချမ်းရေးသဘောတူညီမှုတွေရရှိချင်ပါတယ်လို့ဒေသခံပြည်သူတွေနဲ့အရက်ဖက်အဖွဲ့အစည်းတွေကပြောပါတယ်ရှင်
ဝတ်စုံပြောပြတော့တာပါအခုတခါတော့ရှမ်းမြောက်ပိုင်းကအီရလျက်စစ်စီမံကိန်းနဲ့ဆိုင်တဲ့သတင်းကိုပြောပြချင်ပါတယ်ဒီဘောမျိုးနယ်နံတူမြစ်ပေါ်မှာ Union Energy ကုမ္ပဏီကအီရလျက်စစ်ထုတ်ယူဖို့အတွက်ပြည်နယ်အစိုးရနဲ့လုပ်ငန်းနာလည်မှုစာချုပ် MOU ရေးထုတ်လိုက်ပြီးတော့ကုမ္ပဏီဘက်ကဒေသခံတွေရဲ့သဘောထားကောက်ယူဖို့စူးစမ်းတာကိုဒေသခံတွေဘက်ကကန့်ကွက်နေပါတယ်လေယာဉ်မြေထောင်နဲ့ချီထိခိုက်မဲ့ကိစ္စဖြစ်တဲ့အတွက်သဘောမတူနိုင်ကြောင်းဒေသခံတွေစုပေါင်းပြီးကုမ္ပဏီကိုဒီကနေ့ကန့်ကွက်စွာပြေးပို့လိုက်တာပါဒီကြောင့်ကိုတော့ VOA မြန်မာပိုင်းသတင်းတော်ကုဇော်ထက်ကမေးမြန်းပြီးတော့သတင်းပေးပို့ထားပါတယ်ခင်ဗျာ
ပြည်တွင်းစွမ်းအင်ကုမ္ပဏီတစ်ခုဖြစ်တဲ့ Union Energy ဟာရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်နမ်တူမြစ်ပေါ်မှာရေအားလျှက်စက်25မဂါဝက်ထုတ်ဖို့ပြည်နယ်အစိုးရနဲ့ MOU ရေးထုတ်ပြီးဆောင်ရွက်နေတဲ့အပေါ်မှာဒေသခံတွေကကြိုတင်မသိထားလို့ကုမ္ပဏီဘက်ကဒီအပိုင်းအတွင်းဒေသခံတွေနဲ့တွေ့ပြီးညှိနှိုင်းဖို့ကမ်းလှမ်းထားတဲ့အပေါ်မှာလည်းဒေသခံတွေကဒီနှစ်အောက်တိုဘာ10ရက်မှာစာပေးပို့ပြီးကန့်ကွက်လိုက်ပါတယ်ဒီစီမံကိန်းကိုကန့်ကွက်တဲ့အထဲမှာဥဆောင်ပါဝင်သူတူဖြစ်တဲ့စိုင်းသိမ့်မြင့်က VOA ကိုအခုလိုပြောပါတယ်
အာ MOU လည်းမလဲထိုးပြီးပြီပေါ့အာဒီဟိုပေါ့ရွာဘက်ကိုကွင်းစင်းနေတယ်ပြီးတော့အဲချောင်းကိုလေ့လာနေတယ်အင်းမျိုးလားလာပြောပြပါဦးဆရာကျွန်တော်ဒီရတာတွေတော့လုံးဝမတီးဘူးလေနော်တို့ပါဒီလိုရေးထိုးခဲ့တယ်လေဒီလိုလုတ်ခဲ့တယ်ဆိုတော့ရတူရတာတော့လုံးဝတော့မတီးဘူးပေါ့အခုမှပဲဒီလွန်ခဲ့တဲ့၃ရက်လောက်ပဲတည်ပါပေါ့အဲဒီလိုလုတ်ရမလဲဆိုတော့တို့အခုစူးစမ်းနေရပဲဒါပေမဲ့ရတူရတာတွေတော့လုံးဝကိုလက်မခံဘူးပေါ့ဘာဖြစ်လို့လဲဆိုတော့ပြည်ပြည်နဲ့ဆုံးရမယ်တို့လေယာဉ်တွေအင်းတွေပျက်စီးသွားမှာအဲ့လိုပေါ့
ဒေသခံတွေကတော့ရေကာတာစောက်ပြီးရေအားလျှက်စက်ထုတ်ယူဖို့ကြိုးစားနေတဲ့အပေါ်မှာလက်မခံနိုင်တာလို့ပြောပါတယ်။ရှမ်းပြည်နယ်လျှက်စက်စွမ်းအင်နယ်စက်မှုဝန်ကြီးဆိုင်းရှန်တစ်လုံကတော့ကုမ္ပဏီကရေကာတာစောက်မှာမဟုတ်ပဲရေစီးအားနဲ့လျှက်စက်ထုတ်ယူဖို့ကမ်းလှမ်းထားတာလို့ VOA ကိုပြောပါတယ်။ဒါကလည်းဒေသခံတွေရဲ့သဘောတူညီမှုအပေါ်မှာအဓိကမူတည်နေကြောင်းသူကပြောပါတယ်။
MOU ထိုးပြီးဆမ်းမြေဆွေးနွေးကြတယ်ကြောက်မှာပေါ့တော့တိုးဆိုင်မှာကတော့မကျော်ဘူးကျွန်တော်ဆမ်းမြေဆွေးကတော့လုပ်ရတဲ့အိုင်တာပေါ့ကျွန်တော်ကအကွင့်ဆင်းဖို့ပြောထားတယ်ကွင့်ဆင်းစီစစ်ပေါ်တက်ဆရာစီခန့်နေတဲ့ကိုယ်စားလေးတွေအဲ့ဒီလိုနဲ့ရှင်းပြပါလို့မပါလို့မသူလုံးမှာကကင်ဆော့တော့မဟုတ်ဘူးကျွန်တော်ကတုံ့ပြန်ချင်ရှိရင်ကျွန်တော်မလုပ်တော့ဘူးဘာလို့မလုပ်ကျွန်တော်ပြန်တာတော့အစ်ကကညလို့အစ်ကစီရတဲ့နေ့ကျွန်တော်လို့လောနေတာအချောင်းများနေဘာမှစီခန့်မှုမရှိလို့ဆိုတော့လောမှာပေါ့
တီဘောမျိုးနဲ့ဆိုင်းလင်းကျေးရွာအုပ်စုပိန်းစာကျေးရွာနဲ့စွတ်တောင်ကျေးရွာကလင်မော်ချန်ဒီလေယာမြေကြီးထောင်ထဲချီထိခိုက်မဲ့ကိစ္စဖြစ်လို့ဒီမြစ်ပေါ်မှာရေကာတာစောက်ပြီးလျှဲစစ်တာလုပ်ငန်းတွေလုပ်မှာကိုဒေသခံတွေကစိုးရိမ်နေကြတာပါမြန်မာနိုင်ငံလှိုင်းသာယာငွေပင်လယ်စပ်မှုဆောင်ကန်တာလန်းလိမ့်စာနဲ့မှတ်ပုံတင်ထားတဲ့ဒီကုမ္ပဏီကိုဦးဆောင်သူတွေဟာမြန်မာနာမည်ရွေနဲ့ဖြစ်တာကြောင့်မြန်မာနိုင်ငံသားပိုင်တယ်လို့ယူဆရပေမဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်တွေကိုတော့ကုမ္ပဏီရဲ့ဝက်ဘ်ဆိုက်မှာဖော်ပြထားခြင်းမရှိပါဘူးဒေသခံတွေကတဆင့်ကုမ္ပဏီကို VOA ကဆက်သွယ်ဖို့ကြိုးစားနေပေမဲ့ဒေသခံတွေကိုပြည့်ရစာရဲမှာလဲဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုဖော်ပြထားခြင်းမရှိပါဘူး။ Union Energy ဟာဒီဒေသမှာရေအားလျှက်စစ်ထုတ်ယူဖို့အတွက်2019ကပထမဆုံးကြိုးစားခဲ့တာဖြစ်ပြီးအခု2019မှာဒုတိယအကြိမ်ချဉ်ကပ်လာတာလို့ဒေသခံတွေကပြောပါတယ်။မြစ်အောက်ပိုင်းမှာမြစ်ငယ်မြစ်လို့ခေါ်ပြီးမြစ်အထက်ပိုင်းမှာနမ်တူမြစ်လို့ခေါ်တဲ့ဒီမြစ်ပေါ်မှာကျောင်းဝေ3ဘီလီယံသုံးပြီး280မဂါဝက်ထုတ်ယူမဲ့အထက်ရေရွာရေအားလျှက်စစ်စီမံကိန်းတစ်ခုကိုအစိုးရက2018မှာအတည်ပြုခဲ့ပါတယ်။လူခွင့်ရေးစောင့်ကြည့်ရဲ့အဖွဲ့ကြီးကဖိအားပေးပြီးမကြခင်မှာပဲနမယ်ပြက်စင်သွန်းခန့်ရရဲ့ကုမ္ပဏီတစ်ခုဟာအထက်ရေရွာစီမံကိန်းကနေပြန်လည်နှုတ်ထွက်သွားခဲ့ရပါတယ
်။ဒေါ်ရရှင်များရှင်မကြသေးခင်ကပဲအစိုးရဖြူပြေဆုံးအပါဝင်လူငယ်3ဦးကိုငွေရစေဝါမှုနဲ့မတင်ကြတဲ့အတွက်ရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပြီမဲ့နောက်ပိုင်းမှာတော့မှားရင်ဖန်စီမိတာပါဆိုပြီးပြန်လွှတ်ပေးလိုက်ပါတယ်။ဒါပေမဲ့လည်းတဟာအပြစ်မရှိသူတွေအတွက်မျက်နှာစရာလောက်ရဲ့အဖြစ်နဲ့လဲဝေဖန်တဲ့တွေထွက်လာပါတယ်။အပြစ်မရှိတဲ့အရေးယူခံရတာတွေအပြစ်ကျူးလွန်ပေမဲ့လည်းအရေးယူမခံရတာတွေရှိနေတယ်ဆိုပြီးမကြာခဏဝေဖန်ခံရလေရှိတဲ့မြန်မာနိုင်ငံရဲ့တရားရေးစနစ်မှာဘာတွေအားနည်းချက်တွေရှိနေပါလဲ။ဘယ်သူတွေမှအဓိကတာဝန်ရှိသလဲဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။တော်ရရှင်တွေရဲ့တရားစီရင်ရေးစနစ်မှာကိုတွေ့အတွေ့အကြုံတွေပဲဖြစ်ဖြစ်သဘောထားတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။သ ရရှင်နေနေကျွန်တော်တို့ရဲ့ဒိုင်ရိုက်လီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်လိုပါတယ်။အခုတစ်ခါတော့နိုင်ငံတကာသတင်းတပုတ်ကိုလည်းပေးကြပါမယ်။ဟဝိုင်ယီမှာသန္တာကောင်တွေနဲ့ငါးမျိုးစိတ်တွေခိုးလုံနေထိုင်ရာသန္တာကြောက်တန်းတွေဟာသမုဒ္ဒရာတွင်မြင့်တက်လာနေတဲ့အပူချိန်ကြောင့်ကြီးထွားမှုမှာထိခိုက်ပြီးပြတ်သုံးမဲ့အနေနဲ့လည်းကြုံနေရပါတယ်။လွန်ခဲ့တဲ့၄နှစ်တုန်းကလည်းအခုလိုအပူချိန်တွေမြင့်တက်လာတဲ့အတွက်သန္တာကြောက်တန်းတွေပျက်စီးခဲ့ရတာပါ။ဒါကြောင့်သုတေသနပညာရှင်တွေဟာသူတို့အကြောင်းကိုလေ့လာပြီးကာကွယ်နိုင်မဲ့နည်းလမ်းတွေရှာဖို့ရင်ငုံသမားတွေနဲ့ကောင်းကင်ဂျိုလူတွေပါတုံးပြီးတော့ကြိုးစားလာနေပါတယ်။ Jim Randall ရဲ့သတင်းလောကတော့ဒေါက်ခင်မျိုးသက်ကပြောပြပေးမှဖြစ်ပါတယ်ဗျာ
။ Hawaii ကတန်တာကြောက်တန်းတွေရဲ့တောက်ပါတဲ့အယောင်သွေးကသူတို့အန်ဒီယန်နဲ့ဂျုံနေပြီဆိုတာကိုပြပါတယ်။အယောင်တောက်ပါလေရေပြင်ကပိုးပြီးပူလာလေဆိုတာကိုသိနိုင်ပြီးဒီလိုပူလာတာဟာသူတို့အတွက်ဓာတ်ပြူအတိုက်ဆန်းခံရခြင်းပိုးပြီးများလာတာဖြစ်ပါတယ်။တန်တာကြောက်တန်းတွေဒီလိုအတိုက်ဆန်းခံနေရတဲ့လက္ခဏာကိုရေငုပ်သူတွေကဟဝိုင်ယီရေပြင်မှာတွေ့နေတာပါ။လွန်ခဲ့တဲ့၄နှစ်တုန်းကခံစားခဲ့ရတဲ့သမုတ်ကြရတဲ့အပူလိုင်းရိုက်ခတ်တဲ့ဒဏ်ကနေဒီတန်တာကြောက်တန်းတွေအခုမှပြန်ပြီးနလန်ထူဖို့လုပ်နေစေပါ။အရီဇိုနာတက္ကသိုလ်ကသဘာဝဝန်းကျင်ပညာရှင် Greg Eschner ကတော့တန်တာကြောက်တန်းတွေကိုနောင်လာနောက်သားတွေအတွက်ထိမ့်သိမ့်ပေးနိုင်မဲ့နီလန်းတွေကိုရှာရင်းဂေဟစနစ်ကိုလေ့လာနေတဲ့သူတို့အတွက်ရေအောင်စူဇန်ရေးမှာဆက်လိုက်ကောင်းကင်ဂျိုရုအချက်လက်တွေကအထောက်ကူရတယ်လို့ပြောပါတယ
်။ Every dive is just a small little taste of what's going on.
ဒါကရေငုပ်ပြီးကြည့်လိုက်တိုင်းဘာတွေဖြစ်ပျက်နေတယ်ဆိုတာကိုနည်းနည်းပဲသိရပါတယ်။ဒါကြောင့်ရေအောင်တိုင်းတာတာတွေကိုဝေဟင်ကအချက်လက်တွေနဲ့ဆက်ဆက်ကြည့်ပါတယ်။နောက်ပြီးတော့ကောင်းကင်ဂျိုရုအချက်လက်တွေနဲ့ပါထပ်ပြီးဆက်ဆက်ကြည့်လိုက်တဲ့အခါမှာတော့ပင်လယ်ရေအောင်မှာတကယ်တမ်းဘာတွေဖြစ်နေတယ်ဆိုတဲ့မြင်ကွင်းကိုကြည်ကြည်ပြတ်ပြတ်မြင်လာရပါတယ်။
ဟဝိုင်ယီတန်တာကြောက်တန်းတွေရဲ့အခြေအနေဟာအရေးပေါ်အခြေအနေကိုရောက်နေပြီလို့ကျွမ်းကျင်သူတွေကပြောပါတယ်။ဒီတန်တာကြောက်တန်းတွေဟာစီးပွားရေးတိုးတက်အောင်လုပ်ပေးတဲ့ခီးသွွားတွေလာခြင်းအောင်ဆွဲဆောင်နိုင်အောင်မကပဲဟဝိုင်ယီကမ်းခြေတွေနဲ့အဆောက်အုံတွေအတွက်မုန်တိုင်းဒဏ်ရေလှိုင်းနဲ့ရေကြီးတဲ့ဒဏ်တွေမခံရအောင်ကူးပြီးတော့အကာအကွယ်ပေးပါတယ်။သူတို့ဟာသမုဒ္ဒရာတွေကနေရာသေးသေးလေးမှရှိနေပေမဲ့ပင်လယ်မျိုးစိတ်အလုံးရဲ့လေးပုံတစ်ပုံကသူတို့နဲ့ဆက်နွယ်ပတ်သက်နေတာပါ။တန်တာကြောက်တန်းတွေဟာကမ္ဘာပေါ်မှာမျိုးကွဲအများဆုံးပင်လယ်ပြင်ဂေဟစနစ်ဖြစ်တယ်လို့ NOAA American သမုတ်ကြံတဲ့လေးရုစီမံခန့်ခွဲရေးဌာနက Jamison Group ကပြောပါတယ
်။ Corals provide habitat for fish and these are fish that are important for ecosystem.
တန်တာကြောက်တန်းတွေဟာငါးရီကျင်းလက်ကျဆားတဲ့နေရာတွေဖြစ်ပြီးဒီငါးရီကဒေသခံတွေအတွက်အစာအာဟာရဖြစ်တယ်လို့ခီးသွွားလုပ်ငန်းဖြစ်ဖြစ်ငါးဖမ်းလုပ်ငန်းဖြစ်ဖြစ်လုပ်မယ်ဆိုရင်လေဒါကစီးပွားရေးအတွက်အကျိုးရှိပါတယ
်။ကျန်းမာတဲ့တန်တာကြောက်တန်းတွေဟာကမ္ဘာတစ်လွှမ်းမှာဒီလိုအနေထားတိုင်းရှိတယ်ပါတယ်။ဟဝိုင်ယီမှာတော့ပင်လယ်ပြင်ပူနွေးလာတာကြောင့်တန်တာကြောက်တန်းတွေရဲ့လှပမှုရောသူတို့ကိုမှီခိုးနေတဲ့ငါးမျိုးစိတ်တွေပါအန္တရာယ်ဖြစ်မှာဆိုးရိမ်နေရတာပါ။နေရာတော်များများမှာတန်တာကြောက်တန်းတွေဓာတ်ရုတိုက်စားမှုဒဏ်ခံနေရတာကိုသူတေသနပညာရှင်တွေရောရေငုပ်သမားတွေပါတွေ့လာနေတာကြောင့်သူတို့ကိုလက်တွေနဲ့မကန်ကြဖို့ခီးသွွားတွေကိုတိုက်တွန်းနေတာပါဒါအပြင်တန်တာကြောက်တန်းတွေကိုပျက်စီးစေနိုင်တဲ့ sunscreen နေရောင်ခံလင်းစေးမျိုးကိုမသုံးကြဘူးတန်တာကြောက်တန်းတွေအထောက်ကူရတဲ့ငါးမျိုးတွေကိုမဖမ်းဆီးကြဘူးလေတိုက်တွန်းနေတာပ
ါ While this news is depressing I think that there is still reason for hope you know there were
ဒုနေပတ်တလို့စိတ်မကောင်းစရာကြုံနေရပေမဲ့သူတို့ကိုကယ်တင်နိုင်ဖို့မျှော်လင့်ချက်ရှိပါသေးတယ်အရင်ကလည်းခုလိုပဲဓာတ်တိုက်စားတာတွေခံခဲ့ရပေမဲ့ဟဝိုင်ယီမှာရောကဘာတလောမှာပါသူတို့ရှင်သန်နေစေပါဒီလိုအဖြစ်မျိုးရော့ပါသွားအောင်ဒေတာလိုက်ဖြစ်စီဒီကဘာလုံးမှာဖြစ်စီကျွန်တော်တို့ခုထက်ပိုပြီးလုံနိုင်မယ်ဆိုရင်တော့အနာဂတ်မှာဒီတန်နာကောင်လေးတွေရှင်သန်ကြံရစ်ဖို့တကယ်အခွင့်အလမ်းကိုပေးနိုင်မှာပ
ါရာသီဥတုပြောင်းလဲမှုနဲ့ပင်လယ်ရေပြင်အပူချိန်တိုးလာနေတာကြောင့်ဒီတန်နာကြောက်တန်းကာဝေးဟာအဓိကစိန်ခေါ်မှုတစ်ခုအဖြစ်ရှိနေအောင်မယ်လို့ကျွမ်းကျင်သူတွေကပြောပါတယ်ဖန်လုံရင်တန်းွေထုတ်လွှတ်မှုရှော့ချဖို့မလုပ်ဘူးဆိုရင်တော့ဓာတ်ရုပ်တိုက်စားမှုဖြစ်နေတာကိုနှစ်ဆင်ကြုံရဖို့ရှိတယ်လို့လည်းပြောပါတယ
်။ဒေါက်ခင်မျိုးသက်ပြောပြသွားတာဖြစ်ပါတယ်။သောရရှင်နေနဲ့ကျွန်တော်တို့ VOA ကနေထုတ်လွှင့်နေတဲ့သတင်းတွေအစီအစဉ်တွေကိုကျွန်တော်တို့ရဲ့ website ဖြစ်တဲ့ burmese.voanews.com မှာပြန်ပြီးတော့နားဆင်ဖတ်ရှုနိုင်ပါတယ်။မကြာခင်မှာတော့အစီအစဉ်ဒုတိယပိုင်းကိုတင်ဆက်သွားမှာဖြစ်ပြီးတော့အဲ့မှာတော့အပတ်စဉ်ကျမ်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့ဒီတိုင်းရင်းသတင်းတော့အစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါ VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်အောက်တိုဘာ10ရက်ကြာသပတေးနေ့ညပိုင်းအတန်လွင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ line 2 meter 25 32နဲ့51တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုညပိုင်းမှာဆက်ပြီးထုတ်လွှင့်ပေးမယ့်အပတ်စဉ်ကဏ္ဍတွေကတော့အပတ်စဉ်ချမ်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာအရေး30ချက်နဲ့အတူ
ဒီကတော့လက်မထိုးတဲ့ပုံစံမှာကွာဟုတ်ရှိရလို့ပြောလို့ရတာပေါ့ခုနပြောလို့တတ်မတော်ရာကြီးဒီကကျရစီရလား
ဒီကြောင့်ကိုတော့ပတ်စင်တိုင်းသတင်းတော်အစီအစဉ်မှာနားဆင်ရဖို့ရှိပါတယ်ဒီထဲကမှဒီကနေ့ရဲ့ပတ်စင်ကဏ္ဍတွေကပထမဆုံးတစ်ခုဖြစ်တဲ့ပတ်စင်ချမ်းမာရေးကဏ္ဍကိုနားဆင်ကြရမှာပါဒီတပတ်ချမ်းမာရေးကဏ္ဍမှာတော့အကျောတက်ယောဂအပိုင်းတစ်ကိုတင်ပြထားပါတယ်။ဇကျောတက်တာလည်းပါတယ်ဒီအကျောတက်ယောဂကမြန်မာနိုင်ငံမှာအဖြစ်များပြီးတော့အရွယ်မရွေးဖြစ်နိုင်တယ်လို့ကျမ်းမာရေးပညာရှင်တွေကဆိုပါတယ်။ဒီကျောတက်ယောဂဘာကြောင့်ပိုဖြစ်များလာရပြီးတော့ဘလို့ကာကွယ်နိုင်ကယောဂဆုံးဖြတ်ဖို့ဘလို့လက္ခဏာတွေကိုစောင့်ကြည့်ဖို့လိုပါမလဲ။ဒီအကြောင်းကိုတော့အယိုးကျောအစ်စ်အထူးကူနဲ့စိတ်တက္ကသိုလ်တက်အယိုးကျောအစ်စ်စိတ်ပညာဌာနပမောက္ခဌာနမှဒေါက်တာချစ်ဆိုးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ရိုးကျော်စစ်သူကူဆရာဝန်ကြီးပမောက္ခဒေါက်တာချစ်စိုးခင်ဗျာကျွန်တော်တို့အကျောတက်ယောဂါကမြန်မာနိုင်ငံမှာဖြစ်တဲ့အနေထားဘယ်လိုရှိလဲဆရာကြီး
ကျောတက်ယောဂါကလေပမာပြီမှာအဖြစ်များတယ်လို့ခေါ်ရမှာပေါ့နော်ဖြစ်များတယ်ဆိုတာမှာဘူးတနည်းတွေကပြောခဲ့တဲ့လိဗနာရီခြေအောင်မှာပိုဖြစ်များတာခေါ်တယ်အဲ့လိုလေဆိုတော့သရိုးလ ీల ာတဲ့နေရာဆိုရင်ဒီရိုးကျောဌာနကိုလာကြတဲ့လူများတွေအဲမှာဒုတိယမှာ40လောက်ပါဒီကျောတေယောဂလက္ခဏာတွေပါပြောပြောရှိနေတယ်။တချို့ကတော့လေတကယ်ကိုလာကြတဲ့အခိုက်တာခဲတာကျောတေဌာနနဲ့ကျောတေယောဂသက်သက်ပေါ့လေ။တချို့ကျတော့လေအချိန်ကတည်းကတော့ဒီလိပ္ပဏာလိုရေပြာလိပ္ပဏာလိုရှိတယ်။အဲ့ပုံမှာမှာယောဂတစ်ခုခုဆရာလာတဲ့အခါမှာထပ်ပြီးတော့ကျောတေယောဂကတွေ့လာလဲရှိတယ်။ဆိုအားလုံးပေါင်းလို့ရှိရင်လာကြည့်လူတွေမှာ140လောက်ကကျောတက်ယောဂရှိတယ်လို့ပြောနေတာ
ပေါ့ဟုတ်ကဲ့ဆရာအဲ့တော့ဒီအကျောတက်ယောဂကဘယ်လိုအရွယ်တွေမှာအဖြစ်များတာရှိလားဆရာ
အကျောတက်ယောဂကအရွယ်မကြီးတော့ဖြစ်တတ်တာပေါ့နော်တချို့တွေလည်းကလေးငယ်ငယ်လေးတွေလည်းဖြစ်တယ်တချို့လူကြီးပိုင်းတွေလည်းဖြစ်တယ်တချို့လူကြီးပိုင်းတွေလည်းဖြစ်တယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီအကျောတက်ယောဂကဘာကြောင့်အဓိကဖြစ်ရလဲဆရာ
အဓိကကတော့ဒီတိုင်းကြောင့်ပေါ့လေလူတွေရဲ့လူတွေမှုပုံကပြောင်းလာလို့လည်းပါပါတယ်လူပြောင်းလာတဲ့ဆိုတဲ့အခါကျတော့ဘူးခစ်ကဟိုရင်းလို့မဟုတ်တော့ဘယ်နဲ့လှူရှားသွားတာမို့ကိုယ်လေးလူချမ်းမှုနေတော့တာပေါ့တစ်ခါကတော့ Facebook ကြီးတော့ခေါင်းကြီးကငိုက်ပြီးတော့မှကြာနေတဲ့ချိန်ကြာလာတစ်ဆက်လေးတစ်နာရီတစ်နာရီလောက်မလုပ်ခွင့်နဲ့ညီနေတဲ့ချိန်ကြာလာတာရှိတယ်တစ်ခါကျတော့လေကြောင်းသွားတယ်ဖြူရှင်သွားတယ်နဲ့ကလေးတွေကိုယ်နဲ့ကလည်းကစားချင်မရှိတော့ဘူးကျောင်းငယ်တော့ဆိုလို့ရှိရင်မုတ်စားလို့ရအောင်မှတခါတိုင်းဝဲလောက်တော့ချူတဲ့အောင်ကစားလိုက်ကြတယ်။ဘုရားကလေးတွေကတော့မုတ်စားလို့လဲထိုင်ပြီးတော့စာဖတ် Facebook ကြည့်လို့ပဲနေကြပါတယ်။ဒါကြောင့်ရုပ်ပြီးတော့ကတော့ယနေ့အကြောင်းစင်းပြီးဆိုလေရပြီးတော့နမောဆွဲပြီးတော့ပြေးတော့တာပဲ။ဘလုံးကံပဲထူစီးလို့ပဲပေါ့နော်။ခုခေတ်ကတော့ယနေ့ပြန်ရောက်ရင်လဲချူရင်တဲ့နေရတာနေပဲတခါ။အားရကလှူရှာမှုမရှိပြန်။အဲ့တော့လှူရှာမှုနေလို့လဲပါတယ်။ကတည်းကတော့လေညင်ပြီးတော့မှခေါင်းကြီးကတောင်းရလဲပါတယ်။နောက်တတိယတစ်ခုကကျတော့ပါလဲဆိုတော့အိတ်ချင်ခါရင်ပါတော့ပုံမှန်အပြည့်လူကအဲ့လိုရှိရင်ည9နာရီ10နာရီလောက်အိတ်တယ်ဆိုရင်လည်းကို9နာရီ6နာရီလောက်ထားတယ်ဆိုတာပုံမှန်ပေါ့။ဘူးခိကျတော့ဒါရညအိတ်ချင်ကနောက်ကျသွားတယ်10နာရီ17နာရီဒါရ10နာရီလောက်မှအိတ်တယ်။မင်းကျတော့လေ9နာရီ9နာရီထားပဲနဲ့ဒါဒီချို9နာရီလောက်မှထားလဲရှိတယ်။အဲ့ခါကျတော့ခန္ဓာကိုယ်ထဲမှာကဒီဘဝနေရှိတယ်အိတ်ဆက်မှုတည်နာကူထဲမှာသွားနေတဲ့အချိန်မှာဘ ကိုကအဲ့ဒီချိန်ကအဲ့ဒါနဲ့လွဲသွားတာ။ဘာလို့လွဲလို့လဲဆိုတော့ဒီကြာကြီးစီးတော့ jet lag ဖြစ်တဲ့ခါမှာအဲ့လိုမျိုးဖြစ်ပြီးတော့ခဏကွာနေတိုင်းဖြစ်နေတဲ့ခါကျတော့ဒီမှာအကျိုးကြီးကတောင်းတင်းကုန်တာပေါ့
။ဟုတ်ကဲ့ဆရာကြီးအခုလိုဒီဖြစ်ရတဲ့အကြောင်းကိုသိထားတဲ့အတွက်ကာကွယ်နိုင်တဲ့အနေအထားအတွက်ဆရာကြီးဘယ်လိုအကြံပေးချင်လဲ
။ကာကွယ်နိုင်တဲ့အနေအထားဆိုတော့ခုနကပြောသူပဲဖြစ်တာက၃မျိုးရှိတယ်။ဒီကတော့မျက်စိနဲ့ခေါင်းနဲ့သိအောင်ဆိုက်ပြီးတော့ဘူးစီချင်းတစ်ခုထဲမှာကြာရင်လို့ပေါ့နော်။အနည်းကတော့ခေါင်းကရည်ရွယ်လူပဲကိုယ်ရည်လက်ရည်ကလည်းလှူရှာမှုကနေသွားတယ်အဲကြောင့်ဖြစ်တယ်သုံးကတော့အချိန်မမှန်ဘူးအဲဒီသုံးခုကိုရောင်းမြန်ထားမှာပေါ့နော်အဲတော့ကိုကစာမကြည့်မနေရကြည့်မယ်ဘုံမကင်မရကင်မယ်ဆိုရင်ဇက်ကိုခန္ဓာကိုယ်ပေါ်မှာတည်တည်လေးမြင်းမြောက်နေတာနေရာမှာပေါ့နော်အဲလိုမဟုတ်ဘဲနဲ့ခေါင်းကရှေ့ငိုက်နေတယ်လို့နောက်ကိုလန်တယ်လို့ဆိုလို့ရှိရင်ဒါအဲဒီအာရုံကြိုးတွေကလူရတဲ့ပုံပြီးလှုပ်လို့ပါအဲ့ကမှတော့နားရပါတော့အဲနောက်တစ်ခုကတော့ထိုင်နေတာရောက်ဆောက်ကြီးတလိုက်ကျော်ထိုင်လာလို့ရှိရင်ကျိုးရည်ကင်းလာတာပေါ့အဲအကြောင်းတနင်္လာရောက်ထိုင်ပြီးလို့ရှိရင်ပူထဒီထလမ်းလေးပါလေးရှောက်ပြီးအဲလှုပ်လှုပ်ပြီးမယ်နောက်ညနေပိုင်းဆိုလို့ရှိရင်လည်းဒီနေ့ရုံစင်းပြီးချောင်းစင်းပြီးဆိုလို့ရှိရင်လည်းနိုင်ဘက်တနင်္လာလောက်တော့လှုပ်ရှားမှုလေးလုပ်ပြီးမယ်ဆိုလို့ရှိရင်ဒါကျိုးရည်ပြေလျော့သွားပေါ့နော်အဲဒါဆိုတော့ဒီရှိုးကန်ကြီးလေးမှာ7မိနစ်လောက်ပြည့်ပြည့်အချိန်ယူပြီးတော့ချွေးထွက်အောင်ခုံပေါက်လှုပ်ရှားအခုလေလေးကျင်ကလုပ်ပြီးမယ်ဆိုရင်ဒါလေးကိုကောက်ွယ်နိုင်တာပေါ့။အဲနောက်တစ်ခုကတော့တတိယတစ်ခုကတော့ဒီအချိန်မှန်မှုပေါ့နော်။အချိန်မှန်မှုဆိုတဲ့အခါကျတော့ဒီညနေအောင်ပြည်မနေပဲနဲ့လုံးလုံး7နာရီ7နာရီလောက်ဆိုရင်အဲ့ခုလိုတာပေါ့နော်။အဲအချိန်လည်းအနည်းဆုံးတော့6နာရီ8နာရီလောက်တော့ပြေးဖို့လိုတယ်။6နာရီတည်းနေသွားပြီဆိုရင်တော့ဒီကုလုံးကြိုးတွေကတက်တော့မှာပဲဒီလားလောက်ပဲ။9နာရီလောက်ပြေးနိုင်တယ်အဲ့ဒါဒီနေ့လောက်ပြီးတော့မနေ့က9နာရီ6နာရီထားမယ်ဆိုရင်ဒါအတူတည်းအတူတုံးချင်းပြတာမှာနော်အဲတော့သူကညနေအောင်စာကြည့်တယ်ဒါမှလျှောက်လေလို့ဒီနေ့လောက်မှပြီးတော့မနေ့က9နာရီလောက်မှထားမယ်ဆိုရင်ဒါကရိုးရယောဂါကိုဖြစ်စေတယ်ဒီလိုကောင်းဝဲဖို့ဆိုလို့ရှိရင်ညကို10နာရီ7နာရီကြာမနေ့ကလည်း6နာရီနဲ့9နာရီကြာတာအဲဒါဆိုရင်ကောင်းဝဲပြီးသားဖြစ်သွားတာပေါ့နော်ဒီဖက်ကတော့လေစိတ်ကိုအေးထားဖို့လိုတာပေါ့လေစိတ်ကပူရတဲ့လူတွေဆိုလို့ရှိရင်လည်းဘလူပဲနေနေဘလူပဲအေးအေးငါကြိုးရတက်လာ။စိတ်အေးအောင်ဆိုလို့ရှိရင်တော့ဒီတရားစာပတ်တာတို့ကွန်မန်ဒန်နိုင်ငံတွေလုပ်နေတဲ့လူဆိုရင်တော့တောင်းတော့ကြောမတက်အောင်ကဝယ်ပဲလို့ယူတ
ာ။ဟုတ်ကဲ့ဆရာ။အဲ့တော့ဒီယောဂဖြစ်လာပြီဆိုရင်ဆရာကြီးဆုံးဖြတ်နိုင်ဖို့အတွက်ဘလူလက္ခဏာတွေအဓိကစောင့်ကြည့်ဖို့လုပ်မလဲဆရာ
။ဒီဆုံးဖြတ်နိုင်မှုကလွယ်တယ်လေပြောလို့ရတယ်လို့နည်းနည်းခက်တယ်လေပြောလို့ရတယ်။လွယ်တယ်ကဘာလဲဆိုတော့ဒီကြိုးတဲ့ယောဂမှာနာရကသိချမေးကြည့်လို့ရှိရင်သူကဝိပဿနာလိုမျိုးအစ်စ်တီပုံမှာမဟုတ်ဘူးသူကကြောဒီမှာပေါ့နော်ကြွက်သားတွေပုံမှာဖြစ်တယ်အဲလာတော့ကတော့သူကလက်တွေခြေောက်တွေကိုက်တယ်လို့ပြောတာသိချမေးပြီးတော့မှဒီလက်ကဝိတုတောင်စလို့မဟုတ်ဘဲနဲ့လက်ပြန်တို့လက်မောင်းတို့လိုကြွက်သားတွေပုံမှာနာတာပေါ့လေအဲဒုတိယတစ်ချိန်ကတော့သူကနားတယ်ဆိုတဲ့နေရာမှာအစားတော့ကတော့လက်လူပြောမယ်သိချလိုက်ပြီးလဲလို့ရှိရင်လက်လဲနာတယ်လက်မောင်းလဲနာတယ်ပခုံးတစ်ဝိုက်ကလည်းနာတယ်အလက်ပြင်းတခုရာလည်းနားတယ်စကြောကလည်းတက်တယ်ခန္ဓာပတိမာရီလည်းနားတယ်ခြေလုံးလားရီလည်းကိုက်တယ်နဲ့ဒါလေးနေရာကြီးကဆယ်ခုထက်ပိုသွားတယ်အဲဒါဆိုရင်တော့သူက diffuse pain လို့လည်းခေါ်တယ်နားကြီးနဲ့နေရာကြီးကတနည်းအားဖြင့်လူသက်သမမများဘူးခြေနဲ့အကျော်အကုန်လုံးလို့လိုက်နေတယ်ဆိုတာကျော်ရောကဖြစ်ပေါ်များလေးဘက်နာကြတော့လုံးလုံးနိုင်လေးခု၅ခု၆ခုလောက်ပဲနားတယ်တချို့တစ်ခက်နားလို့လည်းခေါ်တယ်ကောက်တို့ကြီးပေါင်းလို့ကြတနည်းအားနေရာပဲနားတယ်အကျော်ရောကကြတော့ဆိုတာဆယ်ခုနဲ့တည်းနာရီနေရာလေးများတယ်ပေါ့နော်အဲ့ဒါလေးကဆိုလို့ရှိရင်ကကြောရဲယောဂလို့ပြောဖို့လိုရပါပေါ့လေ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကိုမေးစီစဉ်တင်ဆက်တဲ့ပတ်စဉ်ချက်မကြီးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုတစ်ခါတော့ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်စီစဉ်ကိုနားဆင်ရမှာပါရေကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ကကောက်ယူထားတဲ့စစ်တမ်းကိုအခြေခံပြီးနိုင်ငံရေးပါတီနဲ့ပတ်သက်တဲ့ပြည်သူသဘောထားကိုဦးအောင်ခင်ကသုံးသပ်ပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ
နိုင်ငံရေးပါတီတွေကိုပြည်သူလူထုကဘယ်လိုသဘောထားသလဲဆိုတာကိုသိရအောင်ရွက်ခောက်ပွဲဆိုင်ရာပြည်သူလှုပ်ရှားမှုအဖွဲ့ကမကြာမီကစစ်တမ်းကောက်ယူထားပါတယ်လာမယ့်ရွေးကောက်ပွဲအတွက်အရေးကြီးတဲ့အညွန်းတစ်ခုဖြစ်ပါတယ်။မပုံတင်ထားတဲ့နိုင်ငံရေးပါတီ90ကျော်ရှိပြီမဲ့ပြည်သူတွေကြားဘူးနားဝရှိတဲ့ပါတီကအလွန်နည်းပါတယ်။လူသိအများဆုံးကတော့ NLD နဲ့ Jampo Party Babe. Tapi memang ini parti ini niza tu ngaji ya kan? No, meniza tu kan ngaji ya kan? No, siapa deh? Niza mesti tu ngaji ya kan? No, deh mah NLD parti ko lucai miapi, Jampo ko lucai neba deh. Nyopia mayo, cile mayo, amiazu ha NLD ko tukan jaba deh. Tapi lom masuk ini NLD tukan tu, tungsa tung ya kan? No, siapa deh? Jampo parti ko tukan tu ka ngaji ya kan? No, dah siapa deh? တိုင်းဒေသကြီးမှာNLDဟာထောက်ခံမှုအရာဆုံးဖြစ်ပေမဲ့ပြည်နယ်မှာတော့ဒီတဝက်တောင်မရပါဘူးအခြားတိုင်းနာနိုင်ငံရေးပါတီလေးတွေဟာပြည်နယ်မှာထောက်ခံမှုပိုရကြပါတယ်ဥပမာရှမ်းပြည်နယ်မှာNLDကပထမရှမ်းSNLDကဒုတိယကျန်းဖို့ကတတိယဖြစ်နေပါတယ်ပို့ပါတီနဲ့အခြားပါတီတွေအနေနဲ့ထောက်ခံမှုရရှိပါတယ်
NLD ပါတီကို ပြည်သူ့အကျိုးစီးပွားကိုစားပြုတဲ့ပါတီအဖြစ်သတ်မှတ်ကြပါတယ်မြို့ပြမှာရောကျေးလက်မှာပါအများစုက NLD ကိုထောက်ခံကြပါတယ်ရန်ကုန်မြို့တော်မှာ NLD ထောက်ခံသူများပြီးကျန်းဖို့ပါတီထောက်ခံသူအလွန်နည်းပါတယ်အငြင်းစားဗိုလ်ချုပ်မှုကြီးတန်းရွှေတီထောင်ခဲ့တဲ့ကျန်းဖို့ပါတီကိုထောက်ခံသူဦးရေဟာနေရာတိုင်းမှာနည်းပါးနေတာတွေ့ရပါတယ်လွတ်တော်ကိုယ်စားလှယ်၅ဦးကျော်ရှိတဲ့နိုင်ငံရေးပါတီတွေနဲ့ ပြည်သူ့ပါတီအပေါ်ထားရှိတဲ့သဘောထားကိုမေးမြန်းကြည့်တဲ့အခါNLDကပထမကျန်းဖို့ပါတီကဒုတိယပြည်သူ့ပါတီကတတိယSNLDကသဒုတ္ထရခိုင်အမျိုးသားပါတီကပြင်ဆင်မှမွန်အမျိုးသားပါတီကစတ္ထမအသီးသီးရှိကြပါတယ်ရန်ကုန်မြို့တော်မှာNLDထောက်ခံသူအများဆုံးဖြစ်ပါတယ်ဒုတိယအများဆုံးကတိုင်းဒေသကြီးဖြစ်ပြီးပြည်နယ်တွေမှာအနည်းဆုံးဖြစ်ပါတယ်
တပီလုံးမှာကျန်းဖို့ပါတီကိုအကောင်းမြင်သူ၄ပုံတပုံသာရှိပါတယ်။ရန်ကုန်မြို့တော်နဲ့တိုင်းဒေသကြီးတွေမှာလည်းတလောက်ပဲရှိပါတယ်။ရှစ်လေးလုံးမျိုးဆက်တွေတည်ထောင်တဲ့ပြည်သူ့ပါတီနဲ့ပတ်သက်တဲ့သဘောထားကိုမေးမြန်းတဲ့အခါမှာဂျာနေသူဦးရေကအများဆုံးဖြစ်နေပြီးမသိသူကဒုတိယအများဆုံးဖြစ်နေပါတယ်။ပြည်သူ့ပါတီကိုအကောင်းမြင်သူကအကောင်းမမြင်သူတဲ့ပုံများပါတယ်။ပြည်သူ့ပါတီနဲ့ပတ်သက် များလာရင်ရွက်ကောက်ပွဲကိုခမိုင်းရကက်ခဲလာပါတယ်။ဒါကြောင့်ဂျာနီမဲဆန္ဒရှင်ကိုအထူးစည်းရုံးကြတာများပါတယ်
။မဲဆန္ဒပေးတဲ့အခါမှာကိုယ်စရေလောင်းကိုအမျိုးသားအမျိုးသမီးခွဲခြားတာမျိုးမရှိတာဟာကောင်းတဲ့လက္ခဏာဖြစ်ပါတယ်။ဒါပေမဲ့ကိုယ်ကြယ်တဲ့ဘာသာမတူတဲ့ကိုယ်စလေလောင်းကိုတော့အများစုကမဲမပေးလို့ကြပါဘူးတပြည်လုံးခြုံကြည့်ရင်ဘာသာချင်းမတူတဲ့ကိုယ်စလေလောင်းကိုမဲမပေးခြင်းသူကများပြီးမဲပေးခြင်းသူကနည်းပါတယ်ဘာသာမတူတဲ့ကိုယ်စလေလောင်းကိုမထောက်ခံခြင်းသူဥယေဟာကြီးလက်ဒေသမှာအများဆုံးဖြစ်နေပါတယ်ဒါကိုကြည့်ရင်ကြီးလက်ဒေသမှာဘာသာရေးအစွဲအလံပိုပြီးကြီးမားတာကိုတွေ့နိုင်ပါတယ်မိမိနဲ့လူမျိုးချင်းမတူတဲ့ကိုယ်စလေလောင်းကိုမဲဆန္ဒပေးလို့သူ50ရာခိုင်နှုန်းနီးပါးရှိနေတာကိုကြည့်ရင်နိုင်ငံရေးမှာဘာသာရေးစိတ်ဓာတ်ကပိုပြီးလွှမ်းမိုးသလိုဖြစ်နေပုံရပါတယ
်စစ်တမ်းကောက်ယူစဉ်မေးမြန်းခံရသူတွေထဲမှာအများဆုံးဟာ2015ရွေးကောက်ပွဲမှာမဲဆန္ဒပေးခဲ့ကြသူတွေဖြစ်ပါတယ်ဒါပေမဲ့ဂျာရွေးကောက်ပွဲတွေမှာမဲပေးသူတိတိတတ်တတ်နေသွားပါတယ်2019နဲ့2018ဂျာပြရွေးကောက်ပွဲတွေမှာမဲပေးသူ50ရာခိုင်နှုန်းတောင်မရှိပါဘူးလာမယ့်ရွေးကောက်ပွဲမှာတော့မဲပေးသူ50ရာခိုင်နှုန်းကျော်ရှိနိုင်ပြီးမြေပြည်နယ်တွေမှာတော့30ရာခိုင်နှုန်းလောက်သာရှိနိုင်ပါသေး။မဲဆန္ဒပေးသူများလေလေဒီမိုကရေစီတလေအလားအလာကောင်းလေလေလို့ယူဆကြပါသေး။မဲဆန္ဒပေးသူနေတာဟာနိုင်ငံရေးစိတ်မဝင်စားကြောင်ပြတ်တရာရောက်နေပါသေး။ဒါကြောင့်မဲဆန္ဒပေးတာကိုနိုင်ငံသားရဲ့တာဝန်အဖြစ်အချို့နိုင်ငံမှာသတ်မှတ်ပါသေး။အစိုးရနဲ့နိုင်ငံရေးရာသတင်းရဖို့အတွက်ရုပ်မြင်သံကြားကိုအများဆုံးကြည့်တယ်လို့စစ်တမ်းမှာဖော်ပြပါတယ်။အဲဒီနောက်စာနယ်ဇင်းနဲ့ Facebook ကိုအားကိုးကြပါလေ။အင်တာနက်နဲ့ရေဒီယိုကသတင်းယူတာဟာတတိယအများဆုံးဖြစ်ပါလေ။ရုပ်မြင်သံကြားမှာလည်း MRTV ကိုကြည့်သူအများဆုံးဖြစ်ပြီး DBB ကဒုတိယအများဆုံးနေရာကလိုက်နေပါသေး။ဒါကြောင့်ရုပ်မြင်သံကြားနဲ့အဆက်အသွယ်များတဲ့နိုင်ငံရေးပါတီတွေကိုပိုပြီးလူသိများပွေရှိပါတယ်ခင်ဗျာ
သ
မြန်မာရေးသုံးသပ်ချက်စီစဉ်ကိုဥအောင်ခင်ကကိုညံဝဲအောင်နဲ့ထူတင်ဆက်ပေးသွားတာဖြစ်ပါတယ်။ VOA ကနေခြားသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည10:00အထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတစ်ခါတော့ခြားသပတေးနေ့ညရဲ့နောက်ဆုံးကြံရှိနေတဲ့အစီအစဉ်ဖြစ်တဲ့တိုင်းရင်းသတင်းအစီအစဉ်ကိုတင်ဆက်ပေးမှာပါ။ဒီအစီအစဉ်ကိုတော့ထိုင်းခြေဆိုင်တိုင်းရင်းသတင်းတောက်တွေကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတွန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်မြောက်ပိုင်းတိမ်မီမြို့ထဲမှာTNL နဲ့အစိုးရတပ်တို့ပြစ်ခတ်မှုဖြစ်ပွားခဲ့လို့ဒေသခံပြည်သူတွေနဲ့အစိုးရတပ်မတော်သားတို့တိုက်ဆုံတန်ရာရရှိခဲ့ပါတယ်။ AA နဲ့ပတ်သက်တယ်ဆိုတဲ့တန်တရားနဲ့ဖမ်းဆီးထိန်းသိမ်းခံနေရတဲ့မြောက်ဦးမြို့နယ်လက်ကကြီးရွာသား22ဦးကိုရုံးထုတ်စစ်ဆေးခဲ့တယ်ဆိုတာနဲ့မြောက်ပိုင်းမဟာမိတ်လေးဖွဲ့နဲ့အစိုးရတပ်မတော်တို့ပနာမအပြည့်ရဲ့စာချုပ်လက်မှတ်ရေးထိုးရမှာကြုံတွေ့နေရတဲ့အခက်အခဲအခြေအနေတွေအကြောင်းကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်နယ်မြောက်ပိုင်းတိမ်နီမြို့နယ်ထဲမှာ TNLA နဲ့အစိုးရတပ်တို့ပစ်ခတ်မှုဖြစ်ပွားခဲ့လို့တရခန့်လူထုခဏဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးအစိုးရတပ်မတော်သား3ဦးကြဆုံး10ဦးထပ်မံဒဏ်ရာရရှိခဲ့ကြပါတယ်အော်တိုဘာလ9ရက်နေ့မှာပစ်ခတ်မှုဖြစ်ပွားခဲ့ပြီးလက်နက်ကြီးတွေပါပစ်ခတ်ခဲ့လို့တိမ်နီရက်ွက်တင်းနဲ့နှစ်ကနေအိမ်6လုံးထိခိုက်ပျက်စီးခဲ့ပါတယ်လက်ရှိမှာတော့အစိုးရတပ်ရဲ့ဒဏ်ရာရတပ်သားတွေကိုတပ်တွင်းကိုယူဆောင်သွားပြီးဒဏ်ရာရလူထု9ဦးကိုတော့တိမ်နီဆေးရုံကိုအမျိုးသား5ဦးနဲ့ဒဏ်ရာခွဲစိတ်ဖို့လိုအပ်တဲ့အမျိုးသမီး2ဦးကိုတော့လာရှိုးဆေးရုံကိုပို့ဆောင်ထားကြောင်းတိမ်နီမြို့ပြည်သူ့လွတ်တော်ကိုယ်စားလှယ်စိုက်ဦးခမ်းကပြောပါတယ်ထိခိုက်ဒဏ်ရာရသူတွေကိုလက်ရှိမှာအုတ်ချုပ်ရေးပိုင်းနဲ့ရှမ်းပြည်နယ်အစိုးရတို့ပူးပေါင်းပြီးတယောက်ကြက်တသိန်းစီဆေးကုသဆေးကူညီထောက်ပံ့ထားတယ်လို့သိရပါတယ်
ကျခိုင်လက်နက်ကန်အေအေနဲ့ဆက်ဆက်တယ်လို့တန်တရားနဲ့6လနီးပါးကြာဖမ်းဆီးထိန်းသိမ်းစစ်ဆေးခံနေရတဲ့မြောက်ဦးမြို့နယ်လက်ကရွာသား22ဦးကိုစစ်တွေခရံတရားရုံးမှာအောက်တိုဘာလ10ရက်နေ့ကရုံးထုတ်စစ်ဆေးခဲ့ပါတယ်ဖမ်းဆီးခံနေရတဲ့သူတွေကိုအကြံဖက်ဥပဒေပုံမှန်50ကကြီး50စာမျက်နှာပါဝင်လက်နက်ရေးပေါ်စီမံမှုယာယီအဥပဒေစဉ်နဲ့တရားစွဲဆိုထားပြီးတချို့မှာအမှုတစ်ခုနဲ့ရင်ဆိုင်နေရတယ်လို့တချို့ကတော့အမှုတစ်ခုလုံးနဲ့ရင်ဆိုင်နေကြရတာပါအလားတူအော်တိုဘော်လာ9ရက်နေ့ကလည်းအေအေနဲ့ဆက်ဆက်လို့တန်တရားနဲ့ဖမ်းဆီးခံနေရတဲ့ရသေးတောင်မြို့နယ်ကြောက်တန်းရွာသား6ဦးကိုစစ်တွေခရံရုံးမှယုံထုတ်ခဲ့တယ်လို့၄ရက်နေ့ကလည်းဘုံနှကျုံမြေပုံစတဲ့မြို့နယ်တွေကတန်တရားနဲ့ဖမ်းဆီးခံရသူ15ဦးလည်းယုံထုတ်ခဲ့ပါတယ်ရခိုင်ပြည်နယ်မှာရခိုင်တပ်တော်အေအေနဲ့အစိုးရစစ်သားကြားဆယ်လကြာဖြစ်ပွားနေတဲ့တိုက်ပွဲတွေတွင်အယတ၁၃၀ကျော်တန်တရားနဲ့ဖမ်းဆီးခံရပြီးဖြစ်တယ်လို့အယတ်ဘက်ဖွဲ့စည်းတွေကထုတ်ပြန်ချက်အရသိရပါတယ်
နိုင်ငံသားစစ်စီရဲကပ်ပြားနဲ့တကောင်စီရင်ပြုတ်လုတဲ့အခါမိပရဖြစ်တည်မှုအတိုင်းထက်တွင်ရေးသားထားတာမရှိတဲ့ဖြစ်စဉ်တွေနဲ့ပတ်သက်ပြီးအော်တိုဘာလ9ရက်နေ့ကကျင်းပတဲ့မွန်ပြည်နယ်လွတ်တော်အစည်းအဝေးမှာလွတ်တော်ကိုယ်စားလှယ်တဦးမင်းမြန်းချက်ကိုလှဝကဝန်ကြီးမချေမငံပြောဆိုတဲ့အတွက်မွန်ပြည်နယ်လွတ်တော်ဥက္ကဋ္ဌကနေမေခွန်းကိုလေးလေးဆဆဖြေကြားပေးဖို့ဝန်ကြီးကိုတတိပေးခဲ့ပါတယ်မိဘနှစ်ပါးစလုံးရဲ့မတ်ပုံတင်မှာပါဝင်ခြင်းမရှိတဲ့လူမျိုးအမိကိုသားသမီးတွေရဲ့မတ်ပုံတင်မှာထည့်တွင်းထားတာမှားယွင်းမှုဖြစ်ရင်ပြန်လည်ပြင်ဆင်ပေးဖို့လိုအပ်တဲ့အတွက်ဝန်ကြီးအနေနဲ့လေးလေးနက်နက်ပြန်လည်ဖြေကြားပေးသင့်တယ်လို့တထုံမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်တော်ခိုင်ခိုင်လက်ကတင်ပြခဲ့တာပါမွန်ပြည်နယ်အစိုးရအဖွဲ့ဝင်လူဝင်မှုကြီးကြပ်ရေးနဲ့လူဆွမ်းအန်အရင်းမြစ်ဝန်ကြီးဖြစ်လာတဲ့ဦးထွန်းမင်းအောင်ကဌာနကမှားတာလားတေချာတိကျနေဆိုရင်လွတ်တော်ကိုယ်စားလှယ်ကိုယ်တိုင်လဝကမှာသွားစစ်ကြည့်ပါလို့ဖြေကြားခဲ့တာကြောင့်လွတ်တော်ဥက္ကဋ္ဌတော်တင်ဤကတတိပေးပြောကြားခဲ့တာဖြစ်ပါတယ်
။ချင်းပြည်နယ်နဲ့စကိုင်းတိုင်းနယ်နမိတ်ကို1938ခုနှစ်အင်္ဂလိပ်ခေတ်ကဗြိတိန်ရေးကထုတ်ပြန်တဲ့ပြန်နှံကိုအခြေခံပြီးနယ်နမိတ်ကြောက်တိုင်းမှာပြန်လည်စိုက်ထူသွားမယ်လို့ချင်းပြည်နယ်စိုက်ပျိုးရေးမွေးမြူရေးနဲ့တက်သောဝန်ကြီးဥမန်ဟန်တာကပြောပါရယ်ချင်းပြည်နယ်နဲ့စကိုင်းတိုင်းနယ်နမိတ်မှတ်တိုင်များငကူမူလနေရာမှာပြန်လည်စိုက်ထူနိုင်ရေးနဲ့ပတ်သက်ပြီးတော့ချင်းပြည်နယ်စိုးရဖွဲ့ကတက်သောဝန်ကြီးဥမန်ဟန်တာစကိုင်းတိုင်းဒေသကြီးစိုးရဖွဲ့ကစိုက်ပျိုးမွေးမြူရေးဝန်ကြီးဥကန်စမုံနဲ့နေပြည်တော်မြေတိုင်းဌာနကညွှန်ကြားရေးမှူးတို့ဥဆောင်ပြီးတော့အော်တိုဘာလ9ရက်နေ့ကနယ်နမိတ်ကြောက်တိုင်းစစ်ဆေးမှုတွေလှုပ်ဆောင်ခဲ့ကြတဲ့ပြင်ဒေသခံပြည်သူတွေနဲ့တွေ့ဆုံဆွေးနွေးမှုတွေပြုလုပ်ခဲ့ကြပါတယ်ချင်းပြည်နယ်နဲ့စကိုင်းတိုင်းနယ်နိမိတ်ကြောက်တိုင်တွေကို1938ခုနှစ်ကစိုက်တူခဲ့ပြီးတော့နယ်နိမိတ်ကြောက်တိုင်23တိုင်ရှိပြီးအဲ့ဒီနေရာကိုအခြေခံပြီးအစ်စ်ပြန်လဲစိုက်တူကြဖို့စတင်လှုပ်ဆောင်လာခဲ့ကြတာဖြစ်ပါတယ်
Democracy Ethiopia ကရင်တမတော် DKPA တပ်ရင်းမှုတူကော့ကရိတ်မြို့နေအိမ်မှာအော်တိုဘာလ9ရက်နေ့ကတနက်နဲ့ပြစ်ခတ်လှုပ်ကြံခံရပြီးတေဆုံးခဲ့ပါတယ်။လှုပ်ကြံခံရသူကတော့ DKPA 939တပ်ရင်းက49နှစ်အရွယ်တပ်ရင်းမှုဖြစ်ပြီးနေအိမ်မှာရှိနေစဉ်ညပိုင်းအချိန်မှာအမည်မသိတနက်တမားကတနက်ငယ်နဲ့ဝင်ရောက်ပြစ်ခတ်ခဲ့တာကြောင့်တေဆုံးသွားခဲ့တာပါ။အဆိုပါပြစ်ခတ်လှုပ်ကြံသူတနက်တမားကိုလက်ရှိအချိန်ကော့ကရိတ်မြို့မှာရဲစခန်းမှာအမှုဖွင့်ထားခဲ့ပေမဲ့တရခန်းဟာမည်သူမည်ဝါဖြစ်ကြောင်းမသိရသေးသလိုထွက်ပြေးလွတ်မြောက်နေဆဲဖြစ်တယ်လို့ DKPA ကော့ကရိတ်ဆက်ဆံရေးရုံးကသိရပါဗ
ျ။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။မြောက်ပိုင်းမဟာမိတ်လေးဖွဲ့နဲ့အစိုးရတပ်မတော်တို့ပနမအပြည့်ရဲ့စာချုပ် bilateral လက်မှတ်ရေးထိုးရမှာအဓိကအခက်အခဲကတော့တက်နေရချထားရေးကိစ္စနဲ့ပဋိပက္ခဖြည့်ရှင်းရမှာဂျာနေစောင့်ကြည့်မဲ့အဖွဲ့ဖွဲ့စည်းရေးလိုအပ်တယ်လို့မြောက်ပိုင်းမဟာမိတ်အဖွဲ့ကပြောပါတယ်။ဒီအခြေအနေကိုအမေရိကန်နေစုစည်းထားပြီးနိုင်ငံအင်္ဂါနေတင်ဆက်ပေးထားပါတယ်
။အစိုးရသမ္မတော်နဲ့တိုင်းဒေသနဲ့ကန်အဖွဲ့တွေကြားပဋိပက္ခဖြည့်ရှင်းကြရမှာဂျာနေစောင့်ကြည့်ရမဲ့အဖွဲ့ရှိဖို့လိုအပ်တယ်လို့ကမ်းပလောင်မျိုးရလူမျိုးရေးသမ္မတော်ဒီအနယ်လေးသတင်းနဲ့ပြန်ကြားရေးတာဝန်ခံဘုံမှုမိုင်းအကျော်ကအခုလိုပြောပါတယ်
။သူပြောတာလေအချက်နဲ့ချက်ပေါ်တော့တပည့်ဆိုင်ရတဲ့အချက်နဲ့ဒီအာတပည့်ကြောင့်ဖြစ်ရှိအဖွဲ့လို့ဒီပြည်နိုင်ငံပေါ်မှာဒီကိစ္စရယ်အဲ့တော့ဒီကနေ့ကြာဒီအခုလက်မထူပြကဖွဲ့လက်ရှိရအပြည့်မဆိုင်အစီအစဉ်ထူမဲ့တဲ့ဖွဲ့လက်ရှိရအဲ့နောက်ပိုင်းမှာတပည့်ပြန်ဖြစ်တယ်ပေါ့နော်ကျားမှာဘယ်သူကလက်မဖြစ်ရှိမလဲဆိုတော့အဲ့ဒါမရှိဘူးဖြစ်နေတယ်အဲအကြမ်းမှုကျွန်တော်လည်းအားဒီကျွန်တော်လုပ်ချင
်တာ။ဒါပြင်စိုက်ပွဲတွေဟာတရုတ်မြန်မာနယ်စပ်တစ်လျှောက်ဖြစ်ပွားနေပြီးငင်းချိုင်းရေလုံငန်းစဉ်တစ်လျှောက်မှာလည်းထက်ထဲဝင်ဝင်လှုပ်ဆောင်နေတဲ့အတွက်အပြည့်ရပြီးပဋိပက္ခတွေဖြစ်ပေါ်လာရင်ဂျန်နီစောက်ကြီးရေးကော်မတီထဲမှာတရုတ်နိုင်ငံကိုထက်တွင်းဖို့မဟာမိတ်လေးဘက်ကအဆိုပြုခဲ့ရမှာလဲပြည်လည်မှုမရှိခဲ့ဘူးလို့ဒီအန်အန်လေးဘက်ကပြောပါတယ်။လက်မှတ်ရေးသူရေးနဲ့ပတ်သက်ပြီးနှစ်ဖက်ကြားနားလည်မှုကွယ်လွှဲချက်စံနဲ့ပတ်သက်လို့ KIO သတင်းနဲ့ပြန်ကြားရေးတာဝန်ခံဘုံမူကြီးတော့ပူကအခုလိုပြောပါတယ
်။အဲဒီကတော့လက်မထိုးတဲ့ပုံစံမှာအဲကွာဟုတ်ရှိရလို့ပြောလို့ရတာပေါ့။ခုနပြောလို့တတ်မတော်ရာကြီးအပိကရဲ့ဆေးရလက်မထိုးချင်တာ။အဲဒီတိုင်းသားတွေကတော့ဘယ်လက်ထရလက်မထိုးချင်တာ။အဲ့ဒါအဓိကဒီကွာဟချက်တွေပါ။ကျွန်တော်တို့ဘယ်လက်ထရထိုးပြီဆိုလို့ရှိရင်တော့ဒီစစ်ချောင်ပီတိုလိုတို့တရားကြောင်းတွေလည်းကျွန်တော်ဆွေးနွေးရမှာဖြစ်ပါတယ်။ကျွန်ပီတိုလိုတို့တရားလည်းအခုနေရာကိုပြန်ရမှာဖြစ်ပါတယ်။ဒီယာယီပြက်ခတ်ချက်ဆက်လက်မှတ်နေတော့အဲ့ဒါတည်းဆက်လုပ်ဖို့တော့ရအောင်ဖြစ်နေတာ
။တွေ့ဆုံမှုဒီမှာကွာချက်တွေနဲ့ပတ်သက်ပြီးဆက်လက်ဆွေးနွေးဖြေရှာဖို့လိုအပ်တယ်လို့ကချင်ငင်းချိုင်းရေးအကျိုးဆောင်ဘွဲ့ BCG ကဥဆောင်အောင်ကဆိုပါတယ
်။ဒီနေ့ကနေပြောတော့ကျွတန်စီကန်တမတ်ချက်တွေရှိပါနဲ့အပြည့်အရင်လက်မှတ်ထိုးမယ်ဆိုတဲ့အနေအထားမျိုးအဲ့ဒါကိုဘွားဟမှုမရှိအောင်ဒီနေ့မှဖြစ်မဲ့ပို့ချင်ပါတယ်။
မြောက်ပိုင်းမှာမိတ်လေးဖွဲ့ဖြစ်တဲ့ကချင်လွတ်လပ်ရေးဖွဲ့ KIO ရခိုင်တပ်တော် AA MNDAA ကိုကဖွဲ့တန်းပလောင်ဖွဲ့ TNL တို့နဲ့အစိုးရတပ်မတော်တို့ဟာပြီးခဲ့တဲ့စက်တင်ဘာလ18ရက်နေ့ကရှမ်းပြည်နယ်ကျိုင်းတုံမြို့မှာပနမပြည်ရစာချုပ်ချုပ်ဆိုနိုင်ရေးအတွက်ဆွေးနွေးခဲ့စဉ်တုန်းက bilateral လက်မှတ်ရေးထိုးရေးနဲ့လက်ရှိဖြစ်ပေါ်နေတဲ့တိုက်ပွဲတွေလုံးဝချုပ်ငြိရေးစတဲ့အချက်ကုန်နဲ့ချက်ကိုသဘောတူညီခဲ့ကြပေမဲ့တိုက်ပွဲတွေကဆက်လက်ဖြစ်ပေါ်နေဆဲဖြစ်ပါတယ်
ဆက်ပြီးတော့တနစ်နီဘာလောက်ရက်တက်နေတဲ့မြမငင်းချင်းကြီးလုပ်ငန်းစဉ်တွေပြင်လဲစတင်နိုင်မှုတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရေးစေးရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေဟာအော်တိုဘာလ10ရက်နေ့မှာထိုင်းနိုင်ငံအတွင်းအစည်းအဝေးကျင်းပသွားမှာဖြစ်ပါတယ်။ဒီအစည်းအဝေးမှာငင်းချင်းကြီးအတွက်ဘာမျိုးလင့်ချက်တွေရှိလာနိုင်ပါသလဲ။မိကလျံမုံကနေစူးစီးတင်ဆက်ထားပါတယ်။
NCA လက်မှတ်ရေးထိုးခဲ့ကြတဲ့အပြည့်ရတိုင်းရင်းသားလက်နက်ကိုင်ဆယ်ဖွဲ့ကခေါင်းဆောင်တွေအစည်းအဝေးကျင်းပမဲ့အကြောင်းအရာကိုတော့မွန်ပြည်တစ်ပါတီကိုယ်စားလှယ်နိုင်အောင်မငေးကအခုလိုပြောပါတယ်
ရှင်မအစည်းအဝေးကကျွန်တော်တို့ BSC ရဲ့7/12မှာလုပ်ဖို့ဒီအစည်းအဝေးမှာအကြောင်းအရာကဆွေရကိုယ်စားလှယ်ပေးရတဲ့ professor ကိုကျွန်တော်တို့ညှိညမယ် UPDGC တွင်းမှုဖွဲ့ခီးသွားတဲ့ဖွဲ့ကပါရီရလာမလဲပေါ့နော်ဗတ်တရေးမီရလာမလဲဆိုရရဲ့သဘောထားဘလို့ရှိမသိဘူးဆိုတော့ကျွန်တော်ဖလဲချောင်းပေါ့
အပြည့်ရတိုင်းရင်းသားလက်နက်ကင်တွေကိုအစိုးရဘက်ကနေအစိုးပြုထားတာကတော့ဒီနှစ်ပြည့် NCA လက်မှတ်ရေးထိုးတဲ့အခမ်းအနားကျင်းပမယ့်နေ့ရက်တတ်မှတ်ဖို့27ရာစုပင်လုံငင်းချိုင်းရင်ညီလာခံကျင်းပဖို့နဲ့ NCA ကောင်ထဲဖော်မှုဆိုင်ရာညှိနှိုင်းအစည်းအဝေး JICM အစည်းအဝေးပြန်ဆဖို့စတဲ့အချက်လက်တွေပါရှိပါတယ်ပြီးခဲ့တဲ့တရင်ပတ်မှာ UPJJC အတွင်းရေးမှူးအဖွဲ့ဝင်တွေငင်းချိုင်းရေးလေးလံရေးခရီးစဉ်ဖြင့်ဆစ်စလန်နိုင်ငံကိုအတူသွားကြရင်လည်းအစိုးရအဆိုပြုချက်ပေါ်မှာနှစ်ဖက်ကိုယ်စားလှယ်တွေအလွတ်တဘောဆွေးနွေးခဲ့မှရှိတဲ့အတွက်အခုစီဝေးဟာရေးကြီးတယ်လို့လည်း နာအမငေးကဆက်ပြောပါတယ်ကျွန်တော်တို့ရှေ့ဆက်ပြဆုံးမှုရှိလာနိုင်မလားဆိုတာကိုပြပြောင်းမလားအရေးကြီးတဲ့စီဝေးတစ်ခုဖြစ်တဲ့ယူပီစီသွားဖို့လေဒါဒီကတော့ကျလမ်းကြောင်းတစ်ခုဖြစ်တယ်ဆိုတော့ဒါရေးကြီးတယ်ပေါ့ဒါပေမဲ့အပြည့်ရတိုင်းနာလက်နက်ကန်ဆက်ဖွဲ့ကတော့
ဒီလေးနှစ်နီးပါးအချိန်ကာလတွေမှာနိုင်ငံရေးဆွေးနွေးပွဲတွေကျင်းပဖို့အဟတာများစွာကြုံတွေ့ခဲ့ရတယ်လို့လည်းKNU ကွန်ဆန်ဂရုပကောင်းဆောင်ဖြစ်တဲ့KNU ဒုဥက္ကဋ္ဌဟာနော်စီဖိုးတာစိန်ကအခုလိုပြောပါတယ်ကျွန်တော်ပဲNCA ထွန်းထွန်းအစိုးရကလည်းဘယ်လောက်ပဲလုပ်ချင်တဲ့စိတ်ပိုင်းရှိချင်ပေမဲ့လည်းတကယ်တော့တတ်မတော်တာသူကပြောင်းလဲမှုမရှိဘူးဆိုပြီးတော့ဒီမှာအမေကတော့ဒါကအရင်ချေရ ဒီကနေပြီးတော့မှတမတော်ကောက်ွယ်ရေးဦးစီးချုပ်အပါဝင်ဒေါအန်ဆန်းစုကြည်ဦးဆောင်တဲ့အစိုးရထိပ်ပိုင်းခေါင်းဆောင်ဆယ်ဦးတို့ပါဝင်တဲ့ထိုက်တီဆွေးနွေးပွဲကျင်းပပြီးတဲ့နောက်ပိုင်းမှာကရင်မျိုးသားအစည်းအရုံး KNU နဲ့ရင်းချမ်းရေးတရားဝင်အစည်းအဝေးတွေတက်ရောက်ခြင်းကိုရာယီရက်ဆိုင်ခဲ့တယ်လို့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်။ရှမ်းပြည်နယ်မြောက်ပိုင်းတိမ်နီမြို့နယ်ထဲမှာTNLA နဲ့အစိုးရတပ်တို့ပစ်ခတ်မှုဖြစ်ပွားခဲ့လို့ဒေသခံလူထုခုနှစ်ဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးအစိုးရတပ်မတော်သုံးဦးကြာဆုံးဆယ်ဦးထက်မနည်းဒဏ်ရာရရှိခဲ့ကြပါတယ်။
သောရရှင်ရဲ့ခုနားဆင်ခဲ့ကြတာကတော့ဘီအန်အိုင်ဝိုင်းတော့သားတွေကနေအပတ်စဉ်တင်ဆက်သွားမဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ။သောရရှင်ရဲ့ခုနားဆင်ခဲ့ကြတာကတော့ပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ဖြစ်ပါတယ်။သောရရှင်နေနေနဲ့ကျွန်တော်တို့ ဘမ်မီ.vuenews.com မှာအလွယ်တကူပြန်လည်နားဆင်ဖတ်ရှုနိုင်ပါတယ်။ဒါပြင်သောရရှင်နေနဲ့ကျွန်တော်တို့ကိုစာရေးသားဆက်သွယ်ခြင်းနဲ့အင်တာနက်ကနေဝေဖန်ကြံပေးစာတွေပေးခြင်းနဲ့တိတိကျကျနဲ့တောင်းယူခြင်းနဲ့ဆိုတော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက
ဂူရောဒရင်ချင်းချုပ်ကိုကိုအောင်လုံကတက်လက်ချင်ကြပြီးမှာဖြစ်ပါတယ်။စီးရွေးနိုင်ငံရှေ့မြောက်ပိုင်းမှာတူရကီစစ်တပ်ရဲ့ထိုးစစ်နဲ့ပတ်သက်လို့ကုလသမဂ္ဂလူညွန့်ကောင်စီမှဒီကနေ့ဆွေးနွေးကြမှာဖြစ်ပါတယ်။စီးရွေးနိုင်ငံကတပ်ဖွဲ့တွေရုပ်သိမ်းမှုအမေရိကန်ကကျင်းပခဲ့ပြီးတဲ့နောက်ရပ်ပိုင်းတွင်းမှာစတင်လိုက်တဲ့စစ်စီရေးနဲ့ပတ်သက်လို့သမ္မတတော်နဲ့ထွန်းကတော့ ဲတူတန်လူမှုကွန်ရက်ကနေသမ္မတထရန့်ကသတိပေးပြောဆိုခဲ့တာပါဇူလိုင်လထဲမှာတော့အမေရိကန်သမ္မတထရန့်နဲ့ဖော့ဆက်သွယ်စကားပြောဆိုရမှာအချက်ကင်တောက်ဆိုခဲ့တာမျိုးမရှိတဲ့အကြောင်းယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကဒီနေ့ပဲပြောကြားလိုက်ပါတယ်ယူကရိန်းကိုအမေရိကန်ကပေးမဲ့စီးရေးထောက်ပံ့ဒေါ်လာတန်းရာနဲ့ချီကိုမပေးသေးပဲစိုင်းထားတယ်ဆိုတဲ့အကြောင်းသူတို့နှစ်ယောက်စကားပြောတဲ့အချိန်တုန်းကမသိခဲ့ဘူးဆိုပြီးတော့လည်းယူကရိန်းသမ္မတကသတင်းတောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်။အမေရိကန်နဲ့နျူကလ িয়ার ရေးဆွေးနွေးမှုတွေရှင်းပြောင်းနိုင်မယ့်ဖြစ်နေချင်ပါပဲ။မြောက်ကိုရီးယားကစစ်ရှေ့တိခန့်နိုင်စွာရောပါလာနေပြီးနောက်ထပ် PR တွေတိုးမြင့်မဲ့အကြောင်းသတိပေးလိုက်ပါတယ်။မချသေးရင်ကမြောက်ကိုရီးယားရဲ့မစ်ဆိုင်းတုံးစမ်းသပ်ပြစ်လက်မှုတွေကိုပြစ်တင်ရှုတ်ချတဲ့ကုလသမဂ္ဂလူညွန်ရေးကောင်စီရဲ့ဒီသတင်းပတ်တွေဆွေးနွေးမှုကိုအမေရိကန်ကစီစဉ်တာလို့လည်းမြောက်ကိုရီးယားကဆွဆွဲခဲ့တာပါ။အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားကုန်သွယ်ရေးဆိုင်ရာဆွေးနွေးမှုတွေဒီကနေ့ဝါရှင်တန်မှာပြန်လည်စတင်မှာဖြစ်ပါတယ်။နိုင်ငံကြားကုန်သွယ်ရေးဆိုင်ရာညှိနှိုင်းမှုတွေဆက်လက်ဆွေးနွေးဖို့အမေရိကန်ကုန်သွယ်ရေးအထူးကိုယ်စားလှယ်ရောဘတ်လစ်တစ်ဇာပန်နိုင်ဝန်ကြီးစတီဗင်မနူချင်တို့ဟာတရုတ်ဒုတိယဝန်ကြီးချုပ်လီဝေးဦးဆောင်တဲ့ကုစလေအဖွဲ့ကိုကြိုဆိုမှာဖြစ်တဲ့အကြောင်းလဲအင်ဂျီနီယာကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။
Today, we are going to talk about the season of 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 the season of
This program has come to you from the Voice of America, Washington.